ဒီရံဗိဉ္ဇာကနိဗ္ဗိဉ္ဇာညံဗိဉ္ဇာနှမျိုးပြန်နေတော့တရားကလည်းဆက်တော့ဆက်နေပါလေနော်နိဗ္ဗိဉ္ဇာတို့လည်းဒီလုံငန်းကိုကြီးတွေကိုဆက်ဆက်ပြီးတော့ဟောပေးနေရတယ်ညံဗိဉ္ဇာတို့လည်းလုံငန်းကိုဆက်ဆက်ပြီးတော့ဟောပေးနေရပါတယ်ညံကလည်းငါပြန်ပြန်ရောက်ပါတယ်အဒီဒီကြီးကြီးဆရာဒီဝါမိဖြာဓမ္မဗာဏဓမ္မစာအနာဂတိမြေဣဒရိရှိမိမိဆရာဒီဝမိဖြာဓမ္မဗန္ဓဓမ္မစာတဏောအုံတံတတောဝပုဗ္ဗောဝန္တိသုဒ္ဓသင်္ခါရောပုံသောဧဝတိဤသူအတ္တသူသင်္ကံဝိတ္တရတိဒီလိုကလေးကသမောအတ္တကမှာဖွင့်ဆိုထားတဲ့တရားဖြစ်ပါတယ်အဒီလေးဒီအလေးနိုင်လည်းပဲဖြစ်ပြန်ဒီဝအကြောင်းတရားတို့ဒီတန်လင်၎င်းဣဇိယသမုပ္ပန္နဓမ္မသအကြောင်းတရားတို့ကိုဆွံ့မြည်၍ပြပေါ်လာကြကုန်သောအကျိုးတရားတို့ဒီသာလင်၎င်းတန်တိရှိကြလေကုန်၏ဣဒရိဟိတိဣန္ဒိသောဘံပွား၌လည်းပဲပေဇယစီဝအကြောင်းတရားတို့ဒီသာလင်၎င်းဣဇိယသမုပ္ပန္နဓမ္မသအကြောင်းတရားတို့ကိုဆွံ့မြည်၍ပြပေါ်လာကြကုန်သောအကျိုးတရားတို့ဒီသာလင်၎င်းတန်တိရှိကြလေကုန်၏အနာဂတိလီလောအနာဂကာလ၌လည်းပဲပိစီယဇေဝအကြောင်းတရားတို့ဒီသာလေ၎င်းပိစီယသမုပ္ပန္နဓမ္မသအကြောင်းတရားတို့ကိုသမီးယဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့ဒီသာလေ၎င်းတန်ခြင်းသိကြလေကုန်၏သရောတို့အကြောင်းတရားအကျိုးတရားအစုအပေါင်းဖြင့်ဥက္ကံအပေါ်လင်းဖြစ်သောသံဃာဝံတထဝါဒီကောပုဂ္ဂလောဝါပုဂ္ဂိုလ်ဒီကောနာတိမရှိေယသုဒ္ဓသင်္ခါရပုဇောဧဝအကြောင်းတရားအစုအပေါင်းအကျိုးတရားအစုအပေါင်းဟုပသဝံသောသင်္ခါရတရားအစုအပေါင်းတတ်တဲ့ဒေသနဲ့အတ္တိရှိေယဣတိဤသောလည်းင်းတိတုအတ္တသုအတိအနာဂပိသောပံဟုပသဝံသောကလသုံးပါးတို့၌ရင်ခံယုံမှသံမြတ်ဖြစ်ခြင်းသောလသောလသိတောယုံမှခြင်းဝိသိပိသာတဏှုသင်တရားကိုဝိနရတိကြောလလုံးလုံးတို့ဘာနိုင်သည်ဤဝိသိပိသာသူဖြင့်နိုင်တဲ့လက်နဲ့ကောင်းတခုဖြစ်ပါလားနော်အတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိရဲ့ပိစုံပန်းကြည့်လိုက်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိရဲ့နောက်အနာဂတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားအစုပေါင်းမရှိရဲ့သောအကြောင်းတရားအကျိုးတရားအစုအပေါင်းဖြင့်အဘောအလွန်ဖြစ်သောယောင်ကြမိမဘုဂဝတ္တတဝလုဏမြမဆရာမရှိအတ္တကောင်းတိကြံကောင်းဝိညာဉ်ကောင်းအတ္တကောင်းဆိုရကမရှိအကြောင်းတရားအကျိုးတရားတို့ဘုသုအပ်တဲ့သင်္ခါရတရားအစုအပေါင်းတတ်တဲ့အတိုင်းရှိတယ်အဲဒီလိုသိတဲ့အတိဉာဏ်ဒီအတိဉာဏ်ကပြည့်စုံဗန္ဓနာသုံးပါးတို့အပေါ်၌ဒုလောဒုလောသိတ္တယုံမှနေတဲ့ယုံမှခြင်းဝိသိဒိဋ္ဌာနာယောတဲ့တရားကိုကျော်လွန်လွန်မြောက်ပြီးသွားနိုင်ပါတယ်ဒီလိုဖြစ်ဆုံးခိုင်းအဲဒီဖြစ်ဆုံးခြင်းနဲ့အရာယောဂီပုဂ္ဂိုလ်ဒီအတိတ်ပါလဲအကြောင်းတရားနဲ့အကျိုးတရားသာရှိတယ်ဘိက္ခုပံပံလဲအကြောင်းတရားနဲ့အကျိုးတရားသာရှိတယ်နောက်အနာဂတ်မှလဲအကြောင်းတရားနဲ့အကျိုးတရားသာရှိတယ်လို့ဒီလိုသိအောင်ရှုဖို့မလိုဘူးလားလိုရပါလားရကအတိတ်ရှိတဲ့အပိုင်းကြီးတော့ပြတ်တယ်တော့ပြောပြပါမယ်နော်။ဒီနေ့ညတော့အနာဂတ်ရှိမနေပတ်သက်တဲ့အခိုင်အကျေးလေးနည်းနည်းပြောပြမယ်။ဘုန်းကြီးကမနေငန်းကျန်တော့ရင်သာရှိတော့သူတို့ကတပတ်တစ်ခါတရားဆွေးနွေးတဲ့သဘောအနေအားဖြင့်အပိဓမ္မာသင်္နံဓမ္မစကြာဏတလက္ခဏာတို့မာသရိကဏ္ဍလောက်ကန်းစားတဲ့ထိုးထိုးတော့ကလေးတွေကိုနေယူကြပါလေ။နေယူတာကတော့ဆင်းနေလေးပါပဲ။အဓိကဆွေးနွေးတဲ့ဘွဲကအဓိကဖြစ်နေတယ်ဒီလေဒီအနာဂတ်မှာလည်းအကြောင်းရည်အယူဉာဏ်ရှိရဆိုရင်အနာဂတ်ကကျင်းလေဖြစ်ပါသလားဒီမင်းကမေးရတယ်။အဲ့ဒါတခါကြီးတွေဒီမင်းကြီးဘယ်လိုပြောကြလဲ။ဘုရားဘာသာကဘုရားကဘုရားရှင်ရဲ့ဝါဒကဝိပိစ္ဆဝါဒဖြစ်ပါလေ။ဘုရားဝေဘန်သိချာပြီးဟောကြားပြတာအဆုံးဆုံးမှာထားတဲ့ဒေသနာတော်တွေဖြစ်တယ်။လေနံတန်းတဲ့ဝါဒဟုတ်သလား
။မဟုတ်ဘူးနော်။
အဲ့ဒီအချက်ကြီးတော့ကျော်တယ်ဒီမှာဆက်ဖို့လိုတဲ့ဘုန်းကြီးတို့ယမိုက်ဒေသနာတော်များမှာဘုရားရှင်ကပြည့်စုံမှဘုရားခေါ်တဲ့နောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့နှစ်မျိုးခေါ်ထားပါတယ်ပြည့်စုံမှဘုရားအစိတ်ပြည့်စုံမှဘုရားအတုဆိုပြီးနှစ်မျိုးရှိတယ်
ဘေးရှင်မှာအကုန်ဣဿအဖြစ်ကတခံကြပြီးခွင့်နဲ့အလေးလေးမျိုးပေါ့ဒီဘမှာတော့လည်းပဲခြင်းဒီဤကံဖြစ်မယ်သံဃာရကံခြင်းဒီဤကံဖြစ်မယ်အနာကံခြင်းဒီဤကံဖြစ်မယ်ယဟန်ကခြင်းဒီဤကံဖြစ်မယ်ဆိုတဲ့ဘေးရှင်မှာဘုရားအဖြစ်ပုံပေါ်လေးမျိုးအဲဒီပုဂ္ဂိုလ်ကသောတာပန်ဖြစ်မဲ့ပုဂ္ဂိုလ်ကလည်းသောတာပန်မဖြစ်မရှိသံဃာရကံပုဖြစ်မဲ့ပုဂ္ဂိုလ်ကလည်းသံဃာရကံမဖြစ်မရှိအနာဂံဖြစ်မဲ့ပုဂ္ဂိုလ်ကလည်းအနာဂံမဖြစ်မရှိယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ကလည်းယဟန္တာမဖြစ်မရှိမိုးနဲ့ရေကြီးကြက်လက်တော်လဲဘယ်လုံးမှမတည်နိုင်ဘူးဒါကသိစကားနဲ့ပြောတာပါမိုးနဲ့ရေကြီးကြက်ပြီးသံသတ်လည်းမရှိပါဘူးသဘောကျနော်အဲ့တော့အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကိုမိတိမဝိဒအဖြစ်ခြင်းလို့ခေါ်ပါတယ်။မိတိမဝိဒအတုဆိုတာကတော့သောတာပန်ဖြစ်ခြင်းနဲ့ဖြစ်နိုင်ရဲ့မဖြစ်တော်လဲဖြစ်နိုင်တယ်။သံဃာရကံဖြစ်ခြင်းနဲ့ဖြစ်နိုင်ရဲ့မဖြစ်တော်လဲဖြစ်နိုင်တယ်။အနာကံဖြစ်ခြင်းနဲ့ဖြစ်နိုင်ရဲ့မဖြစ်တော်လဲဖြစ်နိုင်တယ်။ယဟန်ကံဖြစ်ခြင်းနဲ့ဖြစ်နိုင်ရဲ့မဖြစ်တော်လဲဖြစ်နိုင်တယ်။ဒီလိုပုဂ္ဂိုလ်ရင်းကြတော့နှစ်ဖက်ရဲ့မိတိမဝိဒအတုတွေဖြစ်ပါတယ်။အဲ့ဒါညီကြီးဒီမှာဝိဇ္ဇာအတုကိုသဘောပေါက်ရအဲ့ဒါမဟာဒဏ္ဍတိသတ္တကိုသင်ကြည့်ပါဒီနေ့ကလေးညောင်းကြောင်းမှာသင်နေတဲ့ရှင်လျောအခါဒီဝါယဝကုတေကျွဲ့သောတိသတ္တရယ်ဆိုတဲ့မဟာဒဏ္ဍတိသတ္တပဲမိမိဘက်ကဂရိတိစေညောင်းမိဘက်ကဂရိတိစေဒုတိယသားနဲ့ဒုတိယသမီးရလိုက်တဲ့အမွေနှစ်ရဲ့အလုံးစုံပါခွက်လည်းဆွတ်ပြီးတော့ကြောက်စားတဲ့ဘဝအထိရောက်တယ်ဒါပဲနဲ့စိတ်သမိုင်းကြီးရတာကတော့သူတို့သံသာဖြစ်ပြီးတော့ကိုယ်လည်းတောင်းဆက်ရတဲ့အရွယ်ရောက်လို့တော်တော်လေးကြာမှလောကမှာဘုရားဖွင့်လာတယ်လို့ယူဆရပါတယ်။ဒီကိမှာမြတ်စွာဘုရားနဲ့ဒီတုံချုပ်လိုက်တော့အရင်သံသာကြောင့်မှဆံဖုံးပေးပြီးလို့ဖြစ်တဲ့အလားယူနေတဲ့အခြေ။ဒီဇနီးမောင်နှံတို့ကဒီတုံချုပ်တဲ့သံသာကြောင့်ဖြစ်ခဲ့တဲ့ခြင်းမှလာပြီးတော့သံဃာတော်များဘုရားရှင်လေးတဲ့သံဃာကြီးရလို့ရညာဆိုတဲ့အမျိုးလေးချက်ကပုဂ္ဂလိတွေတိုင်းပြီးတော့လမ်းတိုင်းနေရတယ်။ထိုချိန်ကမဘုရားရှင်ကဒီဇနီးမောင်နှံတို့ကိုဉာဏ်တော်မြတ်ဖြင့်လမ်းပြကြည့်လိုက်တဲ့အချိန်ခါမှာအမျိုးသားလုပ်တဲ့ပုဂ္ဂိုလ်မှာယဟန်ကဖြစ်နိုင်တဲ့မျိုးစေ့ကောင်းအမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်မှာအနာဂတ်မြတ်ဖြင့်ယံပုံညာရနိုင်တဲ့မျိုးစေ့ကောင်းပြီးသွားတွေ့ဒါပေမဲ့တော့ငါပြန်ကြည့်အောင်ယူခဏဝင်တော့မလားလို့ပြန်ကြည့်လိုက်တော့ကျွန်းတဲ့ဝင်းနေတဲ့သွားအားမရှိတော့ဘာဖြစ်လို့လဲအရွယ်သုံးပါးကသူတို့ကလွန်သွားပြီအရွယ်သုံးပါးကလွန်မြောက်သွားပြီဖြစ်တဲ့အတွက်အကျိုးပေးနိုင်တဲ့ကံဒီဒီအကျိုးမပြတော့ဘူးဒီလိုနဲ့ပြောနေတာကတစ်ချက်နောက်တစ်ခုကမြတ်စွာဘုရားပြောတော်မူတဲ့ယောဂမုလိုက်တဲ့အချိန်ကသရောလီဆိုမှယောဂီတော်ကြီးဆက်မီလုံးကပမာဏရှိတဲ့ယောဂီတော်ကြီးလိမ့်လိုက်ပြတ်ပေါ်လာတယ်။ဒီမှာသာကိုကြည့်ပြီးတော့ရှင်အနန္ဒကုရုမြတ်ကဘုရားရှင်ကျွန်းတော်မူကြီးဆိုတဲ့သိတာနဲ့ဘယ်လိုအကြောင်းတရားကြောင့်လဲဘုရားရှင်ကျွန်းတော်မူရပါတယ်လို့မိကြည့်ပါတယ်။ဒီလိုမင်းရတယ်အောင်လိုက်စားလိုက်တဲ့အချိန်ကမှဘုရားရှင်ကမာမိကြည့်တယ်။ဘုရားရှင်မင်းကြည့်တဲ့လုံရင်အချက်ကတော့အနန္ဒဒီသတိမောင်ကတော့ကပထမအိမ်မှာအရာဒီတော်လူပါဘုဆုံးကပြီးသာသနာ့ဘုန်းဆုံးဝင်ရောက်ပြီးဉာဏ်ပြုမယ်ဆိုရင်အမျိုးသားကယဟန်ကဖြစ်နိုင်တဲ့အမျိုးသမီးကအနာဂတ်ဖြစ်နိုင်တယ်။တကယ်အရာဒီတော်လူပါဘုဆုံးကပြီးသာသနာ့ဘုန်းဆုံးဝင်ရောက်ပြီးဉာဏ်မပြုပဲလူ့ဘဝမှာပဲပုံစံချင်းလည်လူချင်းအဆက်ရှိတဲ့ကောင်းတဲ့လုပ်ငန်းရတဲ့ဘဝစနစ်တည်းကပြည့်စုံပြတ်တော်မယ်ဆိုရင်ဒီဘာရဒီမျိုးမှာနံပါတ်7တတိယလူကိုရက်နိုင်တယ်။ကောင်းပြီပထမအရင်ဆုံးသွားပြီ။ဒုတိယအရင်ရောက်တဲ့အချိန်ကမတ္တိသံဃာကရတော့အရင်ဒီဆောင်ဆုံးဘန်းကုဆော့ပါပြီ။ဘုရားမထောင်ပြီးယဟန်ပေါင်းတို့ဝင်ရောက်ပြီးဉာဏ်ပြုမယ်ဆိုရင်အမျိုးသားကအနာဂတ်ဖြစ်နိုင်တယ်။အမျိုးသမီးကသံဃာတာဖြစ်နိုင်တယ်။အဲအကြိမ်ကြီးနဲ့အရာဒီဆောင်လူပေါင်းကိုတော့ခွန်နိုင်တဲ့အစွမ်းအမရှိတော့လူလောကမှာဒီခိုင်းခဲ့မယ်ဆိုရင်ကောင်းတဲ့ကျင့်ကြံတို့ချင်းအစရှိတဲ့ကောင်းမွန်မှန်ကန်တဲ့လောကရဲ့ဒီစိတ်ပြည့်စုံမြတ်တော်ကြီးလောကမှာနေထိုင်ခဲ့မဲ့ဆိုရင်ဒီပါရမီမြတ်ပါဒုညအတန်တစ်ရှင်ရာထုကိုသိတယ်။ကဲဒုညအယွင်မတ္တိတောင်ရင်ကမရဘူး။ဓတိယအယွင်ရောက်တဲ့အချိန်ခါကျမှတတိတောင်ရင်ကရပြီးတော့ အရာဒီတော်လူဘောကိုသွန်ပါပြီးသာသနာဘောတို့ဥရောက်ပြီးသိယံပြုမယ်ဆိုရင်အမျိုးသားကသာသနာကအမျိုးသမီးကတော့တာဖြစ်နိုင်သေးတယ်။ဒါလေးဒါဝိကမေးရလို့အရာဒီတော်လူဘောမှာသွန်ကွန်နိုင်တဲ့အတွက်အမကြည့်လို့သာသနာဘောဥရောက်ပြီးသိယံမပြုခဲ့လို့သာဒီလိုလောက်ကမန္တလေးကဝိကရပြီးတော့ဘုံသွင်းတဲ့လေလုံးချင်းအစားကြည့်တယ်ကောင်းမွန်မှန်ကန်တဲ့လုံးဝရဲ့ဒီကိုယူဆရတော်ဆက်လဲဆိုရင်ဒီပါရဏီမျိုးမှာတက်နေတာတန်တသိရာလူကိုဖြစ်နေပါလိမ့်ရဲ့ကိုတော်ဒီသတိမှာတော့ဒီအရွယ်လုံးဝကအလုံးလုံးရောက်သွားပြီဖြစ်တယ်ဉာဏ်ကလအခအိမ်ပင်ကမှကျေစွန့်နေတဲ့မျိုးရခဲ့ကြီးကအိုင်းထဲမှာငါးရီကလည်းကောင်းပြီးအတော်ကလည်းကျွတ်နေပြီအတော်ကျွတ်နေတဲ့သူအိမ်ပဲကမှကျေစွန့်နေတဲ့ဒီမျိုးကြဲ့ကြီးကြီးအရာတစ်ပါးဆိုလည်းမပြတ်နိုင်တဲ့လက်မင်းချက်မင်းကြီးရတယ်လို့ဒီသတိမှောက်တယ်လို့ကဒီမျိုးကြဲ့အတောင်ကျိုးနေတဲ့အိမ်ပဲကမှကျေစွန့်နေတဲ့ငါးရီမကြီးတဲ့အိမ်ပဲကမှကျေစွန့်နေတဲ့မျိုးကြဲ့ကြီးကြီးရဲ့သိချင်းနေပြီဒီလိုအမင်းကြီးဒီကဒီအစကားလေးကိုကြည့်လိုက်ရင်အရွယ်သုံးပါးလွန်သွားတဲ့အတွက်ကြောင့်အရကြောင့်လည်းအရကပေါ်တိရနိုင်တဲ့မျိုးစိတ်ရည်ပြီးရနိုင်တဲ့သွားအားရှိတဲ့ကရှိတော့ဒီလိုဆိုရင်ပေါ့လေလောကမှာလည်းအများစုနားလည်နေတဲ့တရားလေးတစ်ခုဖြစ်တယ်။ဘုရားဘာဝနာကြားတဲ့သူကဘောတော့အုံမင်းမဆန်းဖြစ်တဲ့တရားအရင်ကျမှရှားရတယ်တဲ့ခေတ္တပြောကြတယ်။ဘုရားမအရင်မှပညာရှားရမယ်။ဒုတိယအရင်မှစီးပွားရှားရမယ်။တတိယအရင်ကျမှဘာဝနာကိုရှားရမယ်ဆိုတဲ့တရားမှန်လားမှန်လား။မှန်တယ်။ဒါကြီးရေကိုလက်တွေအထုတ်နေတဲ့ပုံပေါ်လေးကိုနားလည်ပါနဲ့အသက်ရွယ်ဤကံလေးတရားအထုတ်ပါတဲ့အကဲကဲနေတဲ့ရသော်မရှိဘူးလားဖြစ်နေတယ်ဆံမရင်ထုတ်တဲ့အခါတည်းကနားရင်တိုင်းတဲ့အခါတည်းကခွန်အားမရှိတဲ့အခါတည်းကဆက်နေတဲ့အကြောင်းကြောင့်လေးကထုတ်တဲ့လားတဲ့အဲ့ဒါစိတ်ရှင်တိုင်းတရားကိုထိုင်နိုင်တဲ့သွားအားရှိလေလားမရှိဘူးဘယ်လိုရုံးကဉာဏ်ရှားနဲ့ကောင်းတယ်တရားရှားနဲ့ကောင်းတယ်စိဝါရှားနဲ့ကောင်းအလုံးကောင်းတဲ့အိမ်ဝင်ဖြစ်ပါတယ်အဲ့ဒါဒီမဟာကဏ္ဍတိသာကိုကြည့်လိုက်ရဆိုရင်ယဟန္တာဖြစ်တော်လည်းဖြစ်နိုင်တယ်မဖြစ်တော်လည်းဖြစ်နိုင်တယ်ဖြစ်တော်လည်းဖြစ်နိုင်တယ်မဖြစ်တော်လည်းဖြစ်နိုင်တယ်ဒီလိုပုဂ္ဂိုလ်မျိုးကိုဘာလို့ခေါ်လဲသစ္စာမဘူးကအတုလို့ခေါ်ပါတယ်ခေါ်လိုက်တဲ့အချိန်ကကြတော့သေယုဝရမှာကျမဆိုတဲ့စကားလုံးရှိတယ်အဲ့ဒါကျမဆိုတဲ့အကြောင်းကိုဘုန်းကြီးအတိအကျမသိတော့လည်းသူတို့လောက်ပြတဲ့အရာကတော့အတိအကျသတ်မှတ်ချက်ရှိတယ်ဆိုတဲ့သဘော။တဘာတုံးတို့အကျိုးပေးဖို့ရန်ကန်ပြီးအတိအကျသတ်မှတ်ထားပြီးဖြစ်တယ်ဘယ်လိုမှရှောင်ခဲ့လို့မရဘူးဆိုတဲ့သဘောမျိုးဖြစ်။အဲ့ဒီကျမနဲ့အနာဂတ်ရှုခွင့်နဲ့အနာဂတ်မပြည့်ရမယ်ဆိုတာနဲ့သွားပြီးမတွေ့ဘူးလားလို့ဒီလိုနေကြတယ်နော်။မလူတဲ့သဘောကိုဘုန်းကြီးဘက်ကလည်းတက်တယ်ဆိုတော့ရှင်းပြအပါရဲ့ဒီသိချင်းမှဝိကသစ်နဲ့အတူနှမျိုးရှိတယ်ရကြလည်းရနိုင်တယ်မရတော့လည်းရှိနေတဲ့ပုဂ္ဂိုလ်တွေလောကမှာမရှိဘူးလားရှိပါလေ။နောက်တစ်ခုဒီသတိမောင်နှံတို့ကိုပြန်ကြည့်လိုက်လို့ရှင်းတယ်။လည်းလေတော်ပြကတော့သရဏမျိုးစီချွတ်တယ်လို့ဒီလိုအကြောင်းပြထားပါလေ။ဆိုရင်ပါရမီဒီသတိမှာဒီလိုပဲအကြောင်းပြထားတယ်။ဘယ်လိုနိဗ္ဗာန်တရားတို့ရရှိရင်အတွက်သရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းဆိုတဲ့ကောင်းပုဂ္ဂိုလ်တို့ရှိရပါလေ။ရဏမျိုးစဉ်ဇရံကအတိဘဝသန္တာတစ်ချက်ပဲဘဝတစ်ခုခုမှာဖြစ်ခြင်းဘဝအမြဲတမ်းပါပဲဖြစ်စေနိဗ္ဗာန်ကိုညီဝဲတောင်းတာဖြင့်ပြည့်စုံပြတ်တော်ခဲ့တဲ့ဒါနဖြစ်ရင်သီလဖြစ်ရင်သမထအဖြစ်စေလေးကိုသရဏမျိုးစဉ်လို့ခေါ်ပါတယ်ဝိဇ္ဇာမျိုးစဉ်ဇရံကနိဗ္ဗာန်ကိုညီဝဲတောင်းတာဖြင့်အတိဘဝတစ်ခုခုမှာဒီဖြစ်ခြင်းရဲ့သန္တာတော်တွေပါပဲဖြစ်စေရှင်ရှင်ပြရားရှင်တို့ရဲ့သာသနာတော်တော်ခါပဲဖြစ်စေယုတ်ရှင်တည်းဟောတိုင်းမှန်စွာသိခြင်းအကြောင်းတရားအကျိုးတရားဟောတိုင်းမှန်စွာသိခြင်းအကြောင်းတရားနည်းတဲ့ကွာယုတ်နန်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟောတိုင်းမှန်စွာသိခြင်းဆိုတဲ့မျိုးစိတ်အကြောင်းကိုဝိဇ္ဇာမျိုးစိတ်လို့ခေါ်ပါတယ်ဘဝတို့နိဗ္ဗာန်ရရှိအဲ့ဒါသို့ဆရဏမျိုးစိတ်ဝိဇ္ဇာမျိုးစိတ်နှစ်ခုရှိရပါတယ်သာဝကပါရမီဉာဏ်ရမှာအဓိကရောစသန္တတာဆိုပြီးတော့အကြောင်းနှစ်ခုရှိတယ်အနိဂါရသရဏကဘုရားကအတိဘောကပြည့်စုံပြည့်ဆောင်ခဲ့တယ်။နိဗ္ဗာန်ကိုယူဝေတောက်တာမျိုးပြည့်စုံပြည့်ဆောင်ခဲ့တယ်။သရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းဒီကိုအနိဂါရကောင်းမှုကုသိုလ်လို့ခေါ်ပါတယ်။ဒီအနိဂါရကောင်းမှုကုသိုလ်ဆိုတဲ့တကလုံးကိုပဲပမာများကမြန်မာများကဘယ်လိုပါတာပြန်ကြလဲ။အရှိကြီးကကုသိုလ်ကြီးတယ်လို့ဒီလိုပါတာပြန်တယ်။ အဒီကကုသိုလ်စရကဘယ်လိုကုသိုလ်မျိုးကိုခေါ်တယ်လို့မေးတော့သာရဝတိရဲ့တုတ်ကမှာကျွတ်ရကျွန်ကျွန်လွတ်ရလွတ်ကြောက်ဖြစ်တဲ့နိဗ္ဗာန်ကိုရည်ရွယ်ချောင်းတက်ပြီးပြုစုကျွတ်ဆောင်လိုက်တဲ့သရဏမျိုးတွေကဝိဇာမျိုးတွေကကုသိုလ်ဒီကိုအဓိကရအကောင်းဆုံးကုသိုလ်အရှိရာကုသိုလ်လို့ခေါ်ပါတယ်သန္တာဝတိယဒုက္ခကိုမျောလင့်တောင့်တပြီးပြည့်စုံကျွတ်တော်လိုက်တဲ့ကောင်းမှုကုသိုလ်တွေကိုအနိဒာရကောင်းမှုကုသိုလ်ခေါ်လားမခေါ်ဘူးဒီတော့အဲ့ဒီသရဏမျိုးစီဝိဇ္ဇာမျိုးစီလက်ခုရှိတဲ့အဲ့ကသရဏမျိုးစီရဲ့အကြောင်းကဒါနဖြင့်သင်္တိလဖြင့်သင်္သမထဖြင့်သင်္တို့ရဲ့အကြောင်းကနိဗ္ဗာန်ကိုယူရန်တောင့်တပြီးသူတောင်းပိုက်ခွာပြီးတော့ပြည့်စုံကျွတ်တော်ခဲ့တဲ့အတွက်နိဗ္ဗာန်ရောက်ကြံတော်ကောင်းများတွေကိုဟောကြားပြတာသို့သောမှာပိဋိနိုင်သည့်သံအားအပြည့်အဝရှိတယ်ဘုရားသခင်တော်ဤရံတော်ကောင်းတို့၏တွေ့အောင်ကြိုအောင်ဖို့ဆောင်ပေး။ဒါကသရဏမျိုးစီရဲ့အကြောင်းပဲ။ဒီကောင်ပါကောင်ဆရာကောင်သမားကောင်မိကောင်ဆင်းကောင်ပြည့်နေတွေ့အောင်ကြိုအောင်ဖို့ဆောင်ပေးမယ်။ဘုရားပြည့်နေတဲ့အချိန်ကမှာဘုရားသခင်တော်ဤရံတော်ကောင်းတို့နဲ့တွေ့ပြီ။ဘုရားသခင်တော်ဤရံတော်ကောင်းတို့ဌာမသစ္စာလေးပါးနဲ့စက်တဲ့ဉာဏ်ကလည်းကျမ်းစာကိုရရှိပြီ။အဲ့ဒီတော့ကြားနိုင်ရတဲ့အချိန်ကမှကြွတဲ့ဝိဉာဉ်နဲ့စွန့်ရင်ကတော့ဝိဇ္ဇာမျိုးစိအပေါ်မူတည်ပါတယ်။ဘုဘုံကြီးဟောနေတဲ့နေရာနားလည်တဲ့ပုဂ္ဂိုလ်ရှိသလိုနားမလည်တဲ့ပုဂ္ဂိုလ်လည်းမရှိနိုင်ဘူးလား။အလားတူပဲဘုရားရှင်ဟောတဲ့နေရာအပေါ်မှာနားလည်သွားတဲ့ပြိဿရှိသလိုနားမလည်တဲ့ပြိဿလည်းမရှိနိုင်ဘူးလား။ရှိနိုင်တယ်။နမောနာသလို့ရှင်မြစ်ဆက်ဝိကိငါးဦးတို့ကြည့်ပါ။သမေဇ္ဇတရားတိသရတော်ဘုဟောကြားပြတာဆိုတော့မှလိုက်တဲ့အချိန်ကမှသောတာပတိမညံပုညံစိတ်တိအတိနားလေသွားတဲ့သုတော်ကောင်းကဘယ်နှဥပဲရှိလဲ။ဒီဥပဲရှိတယ်။အရှင်ကုဏ္ဏညာတပါးပဲရှိတယ်။ဉာဏ်လေးလေးပါးကသောတာပတိမညံပုညံစိတ်တိအတိနားလေနိုင်တဲ့သွားအားရှိသလား။မရှိဘူး။ကွာဟတ်သွားတယ်နော်။ပါရမီမျိုးစိတ်အပေါ်မှာမူတည်ပြီးတော့ကွာဟတ်ချက်ရှိပါတယ်။အဲဒီလိုပဲဒီသမဂပါရမီမြန်အရာမှာတချို့တချို့သမဂအရေကတော့ပရိသမီတာလေးပါးကိုရည်တည်နေသုတော်ကောင်းကြီးဖြစ်တယ်။ပရိသမီကညာရရှိတဲ့တော်ကောင်းတွေမှာပြည့်စုံရမယ်ခင်္ခာယငါးခုရှိတဲ့အ ਨੇ ကအရေးအကြီးဆုံးခင်္ခာယတုတ်ကတော့ပုဗ္ဗယောဂဖြစ်ပါတယ်။ဘာကိုပုဗ္ဗယောဂခေါ်တယ်လို့ဆိုတော့ပုဗ္ဗယောဂဆိုတာရှင်းရှင်းပြားရှင်းတို့ရဲ့သာသနာတော်အတွင်းမှာသံဃာတော်ရင်းနဲ့ကမ္မထာနဲ့သွားခြင်းသံဃာရောမှပြန်လာတဲ့အချိန်ကနဲ့ကမ္မထာနဲ့ပြန်ခြင်းဆိုတဲ့ကဏ္ဍသစ္စာကဏ္ဍကိုအစရှိတဲ့ရှင်းဝပရိပတ်တွေကိုဖြစ်နေပြီးတော့ဝိပဿနာပိုင်းမှာသင်္ခါရုပ္ပကဉာဏ်တို့အတိုင်းအောင်ရှင်းကြံကြုတ်ကုန်ပွားများအတုပ္ပေပူခြင်းကိုပုဗ္ဗယောဂလို့ခေါ်တယ်။အဲဒီပုဗ္ဗယောဂညဘပရိပတ်ရဲ့အပြည့်စုံရမှာဖြစ်ပါလေ။ဒါပရိသမီတဲ့ဉာဏ်လေးပါးကိုရရှိမယ်တော်ကောင်းမှန်လိုက်။တခြင်းကုန်ဉာဏ်လေးပရိသမီတဲ့ဉာဏ်ကိုရရှိရမှုနဲ့ယဟန္တာအရှင်မြတ်တစ်ပတ်နောက်ပိုင်းဖြစ်ပါပါလေ။နောက်ပိုင်းကတော့မကြပါဘူးအနတ္တလက္ခဏာတို့ကနာကြောက်ဖြစ်တဲ့အဆုံးမှာဖြစ်သွားကြတယ်နော်။ပရိသမီညာလေးပါးကိုရရှိတော်မူတဲ့သရောကောင်းကြီးပြည့်ရှင်ကြရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာသူတို့ကသင်္ခါရုပ္ပကဉာဏ်တို့တရားဝိပဿနာဘာဝနာကမ္မထံတွေကိုသင်္ခါရများစွာသိခြင်းကဲ့ပြုကြရဲ။အဲဒီလိုသိရတဲ့မူတဲ့အတွက်ကြောင့်ဘုရားရှင်ကနေသစ္စာလေးပါးနဲ့စတဲ့ဓမ္မစက်ရာတို့တို့သေနာတော်တစ်ခုဟောကြားလိုက်တဲ့အရှင်သာမန်သောတပ္ပတိမေညာဘုညာကိုတရားနိုင်ရင်းဖြင့်ပြည့်ထိုင်တဲ့အတွက်ဆက်ရောက်သွားခြင်းဖြစ်တရားနာရင်ကြီးဖြစ်နေဆိုတာကတရားနာနေတဲ့အချိန်ကမှသစ္စာလေးပါးကိုသိဖို့ပြည့်နေသင်္ကြန်တဲ့စွန့်ရင်အလေးအဝါရှိတယ်။မဲခင်ရှင်ပါကျင့်ဝတ်တရားတွေကိုတရားနာရင်ဖြစ်နေတဲ့စွန့်အားဖြစ်တယ်နော်။ဒါတော့ဒီစကားလေးနဲ့ပတ်သက်ပြီးတော့ဒီကကြီးကဒီမကြီးတွေနည်းနည်းပါရမီဆိုတော့လက်ခံဖို့လိုအပ်လိမ့်မယ်ရှင်နော်။အရှင်သာရိပုတ္တရာဂုရုမြတ်ကြီးကအရှင်အဋ္ဌလည်းမတိထံမှယေမဟိတုပ္ပဘာဝအစံရှိတဲ့အခါတိုင်းလေးနာကြောက်ခွင့်ရရှိတယ်။ဤတရားဒေသနာလေးလာကြွယ်ရရှိတာနဲ့သောတပ္ပတိမညာပုညာဆိုက်သွားတယ်ဖြစ်နေပါမလားလို့သွားမတွင်းနေအရှင်သာရိပုတ္တရာဘုရားမြတ်ကြီးကတသိင်းချင်းနဲ့ကမ္ဘာတသိင်းတိုင်းတိုင်းပါရမီဖြစ်ရင်ဆံပြီးတဲ့သူတော်ကောင်းဖြစ်ပါတယ်ပရိသမီရာညာကိုသိုးသိင်းရရှိတဲ့သူတော်ကောင်းလည်းဖြစ်ပါတယ်သူတော်ကောင်းနေပြီးအရှင်ဘုရားရှင်တို့ရဲ့သာသနာတော်အတွက်မှသင်္ခါရများစွာသင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မထာတွေကိုသင်ကြံခဲ့ဖို့တယ်ဒီရန်ကဘုရားအတွက်ကြောင့်ယေဘုကံတော်ဘုရားရှင်သာသနာ့နဲ့ကြောခဲ့တဲ့အချိန်ကမှသစ္စာလေးပါးနဲ့ဆက်တဲ့တရားစကားလေးနာကြားကိုရရုံနဲ့ဖြစ်ဖြစ်ကြွတဲ့ဝင်သွားတယ်ဘာဖြစ်လို့လဲအဲ့ဒီအကြောင်းနဲ့ပတ်သက်လို့ဘုန်းကြီးနည်းနည်းလေးဘုလိုတဲ့အဖြစ်ကတော့ပြောပါမယ်မြတ်စွာဘုရားဗောဓာနုသကသုတ်တံဆိုတဲ့သုတ်တံလေးတစ်ခုခေါ်တတ်ပါတယ်အင်္ဂုတ္တသုတ်ကနိဗ္ဗာန်ဖြစ်ပါတယ် ဒီလောကလေးတကယ်တော့လောက်တာဖြစ်ပေါ်လာရတဲ့အကြောင်းရင်းကိုပြန်ဆက်ကြည့်လိုက်တဲ့အချိန်ကမှယဟန်တော်ငါရဉာဏ်ချက်ချင်းနဲ့တော်ကောင်းတို့ပြည့်ကြပါလေဒါပေမဲ့လို့ဘုရားရှင်ခေါ်တဲ့ပရိယတရားတော်တွေကိုသင်ယူလိုက်တဲ့အချိန်ကမှလည်းကိုယ်ကိုယ်နဲ့တက်တော်တော့တဲ့အတွက်သူတို့ကတရားအပေါ်နဲ့နည်းနည်းအထင်သေးလာတယ်ဘုရားခေါ်တဲ့တရားကြီးအသိမချမ်းသာပါဘူးတို့သင်လိုက်ရင်လွယ်လွယ်နဲ့တက်တာပဲဆိုပြီးတော့နောက်တော့တရားအပေါ်နဲ့ယုံကြည်လေးစားတဲ့အစီအစဉ်လေးညွန်နေလာကြမင်းယူမှုလည်းမရှိဘူးဘုရားရှင်အပေါ်နဲ့ယုံကြည်လေးစားဖို့လည်းတိတ်မရှိကြတော့ဘူးဒီမမနာတရားတွေမနိုင်ကြတယ်ဘုရားရှင်ဒီပုဂ္ဂိုလ်တွေမဲ့ခဏိကမရနိုင်တော့ဘူးဒါကြောင့်ငါဘုရားရှင်ရဲ့တရားတော်ကြီးကိုသင်ယူပြီးတော့တကယ်လက်တွေ့ကျင့်နေတယ်ဘယ်လောက်အထိအကျိုးကြီးမှလဲဆိုတာသိနေတယ်လက်တွေ့မျက်စောကြတာကျွတ်တုတ်တာလေးဟောပေးပါရဲ့ဟောပေးတဲ့အချိန်ကမှဘုရားရှင်ဟောတာရဲ့ပိကသုံးမမနာရှိတဲ့တရားအင်းကိုအရင်ချုပ်လိုက်တဲ့အချိန်ကမှဘောရိဂတိယ139ပါးမှသာဥတည်ပါတယ်။ဘောရိဂတိယ139ပါးကိုတစ်ခါထပ်ပြီးအရင်ချုပ်လိုက်တော့မဂ္ဂင်7ပါးမဂ္ဂင်7ပါးကိုထပ်ပြီးအရင်ချုပ်လိုက်တော့သီလမဂ္ဂင်၊သမာဓိမဂ္ဂင်၊ပညာမဂ္ဂင်ဆိုပြီးမဂ္ဂင်3ပါးထွက်လာတယ်။ဒီသီလကျင့်တယ်၊သမာဓိကျင့်တယ်၊ပညာကျင့်တယ်လို့ခေါ်ဆိုအပ်တယ်။ဒီကျင့်ကိုပရိပတ်တွေကိုမင်းသိကြည့်ရင်ဒုဏ္ဏမျိုးဖြင့်သိအောင်ကြည့်ရရုပ်ကိုပေါင်းများအထုံထက်တဲ့သူတော်ကောင်းတို့သည်အကြောင်းအလျော်စွာကွယ်လွန်တော်မူဆိုကြသောနော်အကြောင်းအလျော်စွာဆိုတာကဘုရားရှင်ဟောကြားထားတဲ့ဒီတရားတွေကိုမင်းသိကြည့်ရင်ကြည့်လိုက်တာရုပ်ဒိဋ္ဌိဟောတဲ့မှန်စွာသိတယ်အကြောင်းတရားအကျိုးတရားဤဟောတဲ့မှန်စွာသိတယ်အကြောင်းများနေတဲ့ကွာဒီလိုနိုင်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဤကိုဟုံးတိုင်းမှန်စွာသိရဲ့အဲဒီလိုအသိဉာဏ်ရှိပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုသိဉာဏ်နေရင်းနဲ့ဘောဓမတိမဉ္ဇဉ်ပုံညာအစရှိတဲ့မဉ္ဇဉ်ပုံညာကြီးကိုမရရှိပဲကုသိုလ်ခြင်းအဖြစ်နဲ့ကွယ်လွန်သွားပြီကွယ်လွန်သွားပြီဘာဖြစ်လဲသောမုဒ္ဒန္တိကနာကုရုမာနာဣမြတရံဒေဝနိက္ခာယဥပပစ္စတိသောဒုတန္တဝါဒီမုဒ္ဒသတိတတိလလူတိဖြစ်၍ကာလံကုရုမာနောသိခြင်းကိုပြုခဲ့သည်ဖြစ်သောဝါခွေလွန်ခဲ့သည်ဖြစ်သောအညတရံဇိဝနိကယအမမထာတဘာသောနတိနလောကသို့ဥပပိသတိပရိသန္တိအဖြစ်ကဲ့ရောက်ဒီနေရ၏နည်းနည်းလေးသိနိုင်ကြပါမနော်အမေလင်္ဂဝစေဒုက္ခကြီးဆိုတာကအလွန်ကြော်လွန်လွန်မြောက်ဖို့ရန်ခက်ခဲတဲ့သံဃာကြီးတဲ့ကိုဖြစ်ပါတယ်အဖြစ်လို့လေသရဝတိသီခာကနဲ့နိနိကြတဲ့ဒေါသနဲ့နိနိကြတဲ့မောဟနဲ့နိနိကြတဲ့မမနာအိတမစီအိနဲ့နိနိကြတယ်။ဒီလိုသာခြင်းဖြင့်အဘောတဟဲပြစ်ပြီးတော့နေတိုင်းနေတဲ့ဤသွားရင်အဘောအဘယ်နန္ဒဝတိကြီးမှအကျွတ်ဆုံးရဖို့ဆိုတာအလုံးခက်ခဲတဲ့အလုံးလေးတစ်ခုဖြစ်ပါတယ်။ဟောဒီဘုရားရှင်ရဲ့သာနာတော်မှာတိလကျင့်တယ်၊ဓမ္မနိကျင့်တယ်၊ပညာကျင့်တယ်ကိုတကယ်ကျင့်လိုက်တော့ဝိပဿနာဉာဏ်ကြီးရခြင်းပြီ။သောတာပန်တိတတိလက်လို့ပြီးတော့နေခဲ့မယ်ဆိုတော့ကျင်းလက်ရှိနဲ့လောကတော်ရောက်နေပြီလေဆရာဟောတယ်တတိလက်လို့တဲ့ဆိုတာကဘုရားရှင်ဟောကြားပြတာအနေနဲ့တရားကြီးကိုမချိုးပါမသုံးတာနိုင်တဲ့ဘုရားဆိုအဆုံးသတ်သွားရတယ်လို့ဒီလိုမဆုလို့ပါဘူးတဲ့ကိုတို့ရင်အဖြစ်နဲ့ဝေလွန်သွားပြီဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်မုဋ္ဌတတိတတိလက်လို့နေတဲ့ပုဂ္ဂိုလ်တော့ဒီလိုခေါ်ဆိုပါတယ်သူကြီးအတင်္ဂရကအရှင်းထားတယ်ဒီတော့ဒီယောဂီပုဂ္ဂိုလ်ကဒီဟန်တော်ကဘုရားရှင်ရဲ့တရားတော်တွေကိုလည်းသိကျင့်နေတဲ့သိအောင်လက်တွေ့လက်ကျင့်ကြည့်တဲ့အချိန်ခါမှာဒီယုတ်နာကြားလို့သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအလေးကိုလည်းမြင်အောင်ကြည့်တဲ့အနိစ္စလို့ရှိတယ်ဒုက္ခလို့ရှိတယ်အနတ္တလို့ရှိတယ်အဲဒီလိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ရင်းဖြင့်သူရဲ့မရဏတဏ္ဍာသောကဒီသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအဒုက္ခဒုက္ခအခြင်းအသဘောအနတ္တအခြင်းအကိုယူပြီးတော့ဘောအဆုံးသတ်သွားပြီအဆုံးသတ်သွားလိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲမရဏတဏ္ဍာသောကကုသိုလ်သောဧကံဖြစ်နေခြင်းကြောင့်သောပုဂ္ဂိုလ်ဒီကောင်ရသူတို့ချင်းတဲ့ဧကံရောက်ဒါပေမဲ့သူ့အနေနဲ့လက်ပြီးနလောကကိုကုတည်ထားတဲ့အချိန်နဲ့သိတယ်လို့ရှိပုံရပါတယ်လက်ပြီးနလောကရောက်သွားပြီရောက်သွားတဲ့အချိန်ခါမှာဘာဖြစ်လဲသောမုဒ္ဒရတတိကာလံကုရုမာနောဣညတရံဒေဝဤကာယဥပပိသတိသောတောယဟန္တာတိမုဒ္ဒတတိတတိလလူတိသိ၍ကာလံကုရုမာနောသိခြင်းကိုပြုခဲ့သည်ဖြစ်သောအညတရတိမတိကယအမမထတဘာပသောနတိနလောကသို့ဥပပိသတိပရိဒန္တိအဖြင့်ကဲ့ရောက်ရပြီ။မတိကဏိအဖြင့်သောတည်နေလိုက်တဲ့အခါမှာဖြစ်မယ်။သတ္တနတံဓမ္မပန္တာဖလောဝန္တိ သတ္တထိုနတ္တသတ္တထိုနတ္တိကလောက၌သတ္တထိုနတ္တဖြစ်တဲ့တတ္တဝါဤသန္တန်၌ဓမ္မအမတ္တတရားအပုပ္ပသုတ္တိပလဝန္တိသင်္ချာဖို့လိုင်း၍နေကြလေကုန်၏ထိုနတ္တနတ္တိကလောကမှာအသိစိတ်တည်းဖြစ်နေတဲ့ထိုနတ္တဖြစ်တဲ့တတ္တဝါရဲ့သန္တန်မှာရှိရခြင်းလူဘဝကယဟဘဝကကျင့်နေတဲ့တရားပုပ္ပသုတ္တိပေါ်လွင်နေတယ်ဘောလုံးပေါ်နေတဲ့ပါတိလိုလေဘဝတခုမှာပရိသန္တေစိတ်ရှိတယ်။အဝင်စိတ်ရှိတယ်။သုတိစိတ်ရှိတယ်။ဒုပရိသန္တေစိတ်ဝင်စိတ်သုတိစိတ်တို့ကအနိဗ္ဗာန်မရဏတနာသောယူထားတဲ့အာယုံကိုပဲလှမ်းပြီးအာယုံပြုပါတယ်။ဘုရားကယဟတော်ကဒီကနေ့ကာလမှာယုဏဓမ္မသင်္ခါရတရားတို့ရဲ့အိဋ္ဌအခြင်းအသုံးဖို့ဒုက္ခအခြင်းအသုံးဖို့အနတ္တအခြင်းအကိုအာယုံပြုတော့ဘဝကိုအဆုံးသတ်ခဲ့တဲ့အတွက်သူရဲ့မရဏတနာသောဒီဘာကိုအာယုံပြုနေတယ်လဲ။သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအသုံးဖို့ဒုက္ခအခြင်းအသုံးဖို့အနတ္တအခြင်းအကိုပဲအာယုံပြုနေ။အဲဒီလိုအာယုံပြုနေတဲ့အခြင်းအကြောင့်အနတ္တဘဝမှာရှိတဲ့ပရိသတ်လေးစိတ်ဝင်စိတ်သုတိစိတ်တို့ကလည်းဘာကိုအာယုံပြုလဲ။ဒုမရဏတနာတို့ရဲ့အာယုံဖြစ်တဲ့သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအသုံးဖို့ဒုက္ခအခြင်းအသုံးဖို့အနတ္တအခြင်းအကိုပဲဆက်လက်ပြီးအာယုံပြုအဲ့ဒီအာယုန်ပြည့်နေကြအရင်ချင်းဝင်စိတ်ကိုယ်တိုင်ကတက္ကရာမြတ်တို့ရဲ့အိဋ္ဌာအဆက်ဒုက္ခအဆက်အနတ္တအဆက်တွေကိုသိနေကြကြသိနေတဲ့အတွက်သောပုဂ္ဂိုလ်ရဲ့မန္တမှန်တရားဖို့ပစုတ်နေပြီးဘောလုံးကြီးပေါ်နေဘူးလားပေါ်နေတယ်။ဘုရားတရားတွေကိုသိသိချင်းနေသို့အသိဉာဏ်မျိုးဖြင့်ဘယ်ငယ်လက်တွေသိညာကြောက်တော့ဘာများအထုတ်ချင်းကြောင့်ရရှိတဲ့အကျိုးတရားတွေဒီအလုံးဝမ်းမြောက်ွယ်မကောင်းဘူးလား။သိကောင်းနေဒီကကြီးနေနော်ဒီနိညာလေးတွေတို့ဒီဘက်မှာမဲ့ဖို့နေမှာမရတော့ဒီဝိပဿနာဉာဏ်ဆိုတဲ့အသိဉာဏ်လေးရရှိအောင်ကြိုးစားကြိုးစားထားဖို့တော့မလိုဘူးလားလိုပါတယ်နော်ကဲဒီရပုပ္ပစုတွေပေါ်လာတော့ဘာဖြစ်တယ်လဲဒန္တောဘိက္ခဝေသတ္တဘာတော်အထံသောသတ္တဖြစ်ပန်ရေဘဟုတိတာကာမိဟောတိဘိက္ခဝေစေတယံတို့သတ္တဘာတော်တရားတော်ကိုဉာဏ်ဖြင့်အစဉ်လျောက်၍ရှုဘသုံးသတ်ထားသောသတိဖြစ်ပေါ်ခြင်းသည်သန္တော်ကြောင့်နေလာသည်ဤအထာကောစိစိမမူသောသတ္တထိုနတ္တဝါသည်သတ္တတော်ထိုနတ္တဖြစ်သောသတ္တဝါသည်သိပံယေဝသိဉ္ဇံသာသလျင်ဥစ္စကံမိမယံပုညံနိဗ္ဗာန်သောတိတရားတို့တရားမြတ်ကိုရည်ရည်ရှိသည်ဟောတိသည်ဒီလေတော့တရားဒီကိုဉာဏ်ပြီးဘောလုံးပေါ်နေတဲ့အချိန်ခါမှာတရားဒီကိုဉာဏ်ပြီးရှုဘသုံးသလိုက်တဲ့သတိဖြစ်တာကအေးလေးမင်းရပုံဉာဏ်နိဗ္ဗာန်ကိုသိရင်ဉာဏ်ဉာဏ်ကြီးရတယ်လေဒီလိုဖျားဟောတာဘာဖြစ်လို့လဲအနိစ္စကြီးမှုထားတဲ့ပါရမီရင်းကတော်တော်လေးငြင်းရောက်နေတယ်မရဏန္တနသောစိတ်ကြီးအတိမရဏန္တနသောကတေခရံတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုအာရယူနိုင်တဲ့အတွက်အေးချင်းပုံစိတ်ကြီးကလည်းဤသင်္ခါရတရားတွေရဲ့အနိစ္စအခြင်းအဒုက္ခအခြင်းအအနတ္တအခြင်းအကိုဆက်လက်ပြီးတော့အာရယူနိုင်တယ်အဲဒီတော့အာရယူနိုင်တဲ့ပုဂ္ဂိုလ်တယောက်နဲ့ယုံနာဆိုတာဘာမှမသိတဲ့ပုဂ္ဂိုလ်တရားတရားတစ်ခုကိုနာကြလိုက်တယ်ဆိုရင်ညာရှိနိုင်တဲ့အဋ္ဌဉာဏ်ချင်းသူကြီးပါလားမတူညီနိုင်ဘူးဒါတော့တရားကြီးတွေလက်ခံရမှာနော်အဲ့ဒီပုံစံအတိုင်းပေါ့နောက်တစ်ခုမြတ်စွာဘုရားကကောဟံကဘုဒ္ဓရှင်ရှင်နဲ့မတိဘုရားတဲ့ဘာဖြစ်လဲလူပြည်လူလောကကဒီဝိအိဓိပါနဲ့ပြီးဆုံးနေတဲ့ယန္တော်တစ်ပါးရှိတယ်ယန္တာမသိတဲ့တစ်ပါးရှိတယ်ရှင်မမောက္ခလံတို့တော့ပေါ့နော်အဲ့ဒီတော့ရဟန္တာမတိကမြတ်တပတ်ကနတ်ပြည်နတ်လောကအဆက်ပြီးတော့တရားဟောပြီ။ဟောလိုက်တဲ့အချိန်ကမှဒီနတ်သားကလည်းတရားနာပရိသတ်တဲ့ပါဠိလေး။ပါဠိလေးတဲ့အချိန်ကကျတော့ပါလို့ဆိုလေ။တရားနာတဲ့အချိန်ကမှဒီဓမ္မကုသကရဟန္တာဟောတဲ့တရားတွေကိုသူကဉာဏ်နဲ့အစဉ်တယောက်ကိုဖြစ်လိုက်တော့ဘယ်လိုဖြစ်လဲ။ဩဒီဓမ္မကုသကရဟန္တာဟောနေတဲ့တရားကြီးဟာရှိရဲ့ငါယဟန်ဖြစ်တဲ့အချိန်ကတော့ငါကြည့်ရန်တို့ကိုပွားများအထုတ်ခဲ့တဲ့တရားတွေပါလားဆိုပြီးသင်္ချင်းအမှတ်ရတယ်။အရင်ကအမှတ်ရတဲ့ဒီပိုင်းနဲ့တရားတွေကိုပြန်ပြီးရှုဖွဲ့သုံးတာလိုက်ရင်သုံးသပ်ရှုဖွဲ့တတ်တဲ့သတိဖြစ်ပေါ်ကြကသိသေးတယ်။မဉ္ဇဉ်ပုံညာနိဗ္ဗာန်ကိုဉာဏ်ဉာဏ်ဉာဏ်ကြီးရနိုင်တယ်ဒီလိုအမှတ်ခံပြီးတရားဟောတာ။ဒါတော့အဲ့ဒီတရားမျိုးကြတော့ဘုရားကအင်္သာတိဘုရားကိုတော်မြတ်ကြီးလို့တို့ရှိပေါ့။အရှင်အဋ္ဌကိမတိတမ်းမှာယေမဟိတုဘဘဝအစရှိတဲ့တရားလေးတစ်ခုအနာကျွက်ရရတဲ့ကျွတ်တန်းဝင်မသွားဘူးလားဝင်သွားတယ်ဘာဖြစ်လို့လဲရှင်းရခြင်းတုံးကဒီသင်္ခါရုဘက်ကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းရဲ့ကိုသူတို့ကသိမြင်ခဲ့သိမြင်ခဲ့တဲ့အတွက်သူတို့ရဲ့မန္တမတိတရားပုဂ္ဂိုလ်နေပြီးဘောလုံးကြီး ပေါ်နေတယ်ဘောလုံးပေါ်နေတဲ့အတွက်ဓမ္မပရိက္ခာယံတော်တပတ်ကသစ္စာလေးပါးနဲ့စက်နေတဲ့ဒီတရားစကားတစ်ခုကိုဟောကြားလိုက်တဲ့အချိန်ကအော်ဒီတရားတွေကရှင်းရခြင်းငါလူကြီးရှင်းရခြင်းတော့ကငါရှင်းပြန်ချက်ကိုမှဒီကိင္ကလူဖြစ်ခြင်းအချင်းကကမာကြည့်ရန်ဒုက္ခပေါများအထုခဲ့တဲ့တရားဒီပဲလို့ပြန်ပြီးတော့ရှုပ်ပတ်သုံးတာပြည့်တဲ့အခါရှုပ်ပတ်သုံးတာတက်တဲ့တတိဖြစ်ပေါ်တာကဒီလိုရဲ့မြင့်ရပုံညာနိဗ္ဗာန်ကိုနည်းနည်းနည်းနည်းကြီးရခဲ့တယ်ဆိုပြီးဒီလိုအမတ်ကတရားဟောတာ။ဒီကသင်္ကန်းကြီးကဘုရားကရောမြတ်ကြီးကိုကြွချမ်းဝင်ရတာဘယ်လိုအကြောင်းကြောင့်ဆိုတာတော့သဘောပေါက်နေတာရှင်းတယ်နော်။နောက်တစ်ခုပြောလိုက်တဲ့အချက်မျိုးကြောင့်အောင်နောက်တစ်မျိုးကတော့အေးစိတ်ထဲသိရသန္ဓမန္တဘိနလုံးကရောက်သွားတဲ့အခါတရားပေါ်သူတွေကပေါ်လို့မလာဘူးလူမြေကရောတိတိပန်းနဲ့ပြည့်စုံတဲ့ယဟန်တော်တစ်ပါးကလည်းနတ်ဘိနလုံးကလာပြီးတော့တရားမဟုတ်ဘူးသို့တော့ယက္ခိနလောကမှာသနေကုမာရအစ်မမဟာမတိဟေမအစရှိတဲ့နတ်သားတွေကလည်းသိသိပြီးတရားဟောပေးပါတယ်အဲဒီတော့နတ်ကနမဓမ္မကလေးကတောင်းကသစ္စာလေးပါးနဲ့တတ်တဲ့တရားစကားတွေကိုဟောကြားလိုက်တဲ့အချိန်ကဒီနန္ဒကလည်းဒီတရားကိုအနန္တကိုရပြီးသိရင်ဩဒီနန္ဒဓမ္မကိစ္စအနန္တဟောကြားနေတဲ့တရားတွေရှင်းရရင်ငါလူပြည့်စင်အချိန်ကတော့ငါကိုယ်ရင်းသိဉာဏ်ချက်ကိုပေါင်းများအတူထည့်တဲ့တရားတွေပါလားဆိုပြီးတော့အမှတ်ရပြီးတော့ဒီတရားတွေကိုပြန်ပြီးရှုပ်ပါသုံးတာလိုက်တဲ့အခါရှုပ်ပါသုံးတာတက်တဲ့တတိဖြစ်ပေါ်တာကသိလိမ့်ရဲ့မညာပုံညာနိဗ္ဗာန်ကိုသိရင်ဉာဏ်ဉာဏ်ကြီးရနိုင်တယ်ဆိုပြီးဒီလိုပြဟောတာသူတို့ကမှတရားနာရုံနဲ့ကျွန်းတဲ့ဝိနည်းနဲ့စွန့်အလိုဘယ်လိုအကြောင်းကြောင့်ဆိုတာတကယ်ကြီးတော့ပေါ့လို့လည်းရှင်းတယ်နော်။နောက်လည်းခုမိမိကိုယ်သန္တာမတရားပုဒ်တွေကလည်းပြောနေပေါ်မလားဘူး။ဒါကိုအိဒီပါနဲ့ပြည့်စုံတဲ့လူကြီးလူလောကကဓမ္မကိရိယာရန်တော်တစ်ပါးကလည်းနတ်ဒီနလောကတက်ပြီးတရားမဟုတ်ဘူး။နတ်ဓမ္မကိရိယာအနန္တတုဒ္ဒါလည်းတရားမဟုတ်ဘူး။တရားဟောတာလည်းမကျုံကြိုက်ဘူး။ဒါပေမဲ့လို့ဒီကိလေသာတွေအချင်းကားကတရားဖြစ်ပေါ်ခြင်းပဲဖြစ်တယ်။တရင်လုံးပေါ်နေတဲ့ကတရင်သုံးပါတဟုတ်ကမိမိရဲ့အယံကွယ်လွန်ပြီးတော့နတ်ဘိနလောကရောက်ရှိသွားပြီ။နောက်ထပ်ရောက်လာတဲ့မိမိကိုပထမရောက်ရှိနေတဲ့မိစေဖြစ်တဲ့အနန္တကတည်းကမိစေ။သမယသမကွယ်ရှိရတဲ့တို့လူဖြစ်တဲ့အချင်းကားကတို့ဒီတရားရှိတဲ့သာသနာတော်တွေမှာဒီလိုဒီလိုကျောပြိပါရဲ့တို့ကျင့်နေတာကိုအမှတ်ရသမားဆိုပြီးတော့ပြန်ပြီးတတိပြေးလိုက်တဲ့အချိန်ခါမှာရှင်ရခင်လူဖြစ်တဲ့အချိန်ခါကမိမိပြည့်ညာချက်ကိုမောင်မြတ်အထုတ်တဲ့တရားတွေကိုအစဉ်တယောက်ပဲရှင်ဘသုံးသပ်လိုက်တဲ့အခါရှင်ဘသုံးသပ်တတ်တဲ့တတိဖြစ်ပေါ်တာကအသေးလေးနဲ့မညာပုံညာနိဗ္ဗာန်ကိုသိရင်ဉာဏ်ဉာဏ်ဤရနိုင်တယ်ဆိုပြီးဒီလိုအမှတ်ခံတာအဲ့ဒီအမှတ်ခံတဲ့အရင်မြတ်စွာဘုရားကတရားတွေကိုဟောတတ်တာဖြစ်ပါတယ်နော်ဟုတ်တယ်လေအချိန်ကကြတော့ဓမ္မတုမှာသင်္ခါရိကလည်းမရဏသနာသောဆောတဲ့အချိန်ကဒုမရဏသနာသောကဒီသင်္ခါရတရားတို့ရဲ့အလေးစားအချိန်အားသို့ဘောဒုက္ခအချိန်အားသို့ဘောအနတ္တအချိန်အားကိုယူခဲ့မယ်ဆိုရင်သူငယ်တော်တော်တတ္တဝါတို့နဲ့ညဉ့်လာအကြောင်းကိုဘာမှမသိရပုဂ္ဂိုလ်တတ္တဝါတို့တို့တရားခုလိုသစ္စာလေးပါးနဲ့တက်တယ်ဉာဏ်ကအနိုင်ရလိုက်တဲ့အချိန်ခါမှာရရှိနိုင်တဲ့အကျိုးအနည်းတွေချင်းသူမြင်နိုင်ပါမလားမသူမြင်နိုင်ဘူးဒီချက်ကြီးတော့မှတ်တာပါနော်ဒီတော့မိဒံမြာညာကိုရရှိတော်မူတဲ့အခါဒီတော်ကောင်းမှန်ခဲ့လို့ရှိရင်ဒီချင်းမြဲတယ်လို့ရသာသနာတော်တွေမှာသူတို့ကသင်္ကာရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုဉာဏ်ပါမြတ်စွာဖြစ်တဲ့ချက်ကိုပေါ်များအထုတ်ခဲ့ဘူးလေဒီအချက်ကြီးကတော့မမေ့ပါနဲ့နော်ဒီတော့ဒီပါရမီပေါ်မှာအချိန်ကြီးပြီးတော့သင်္ကြန်တဲ့ချက်ပါရမီတွေကဉာဏ်ရောက်နေပြီဆိုရင်အင်းတွေအင်းစံချုပ်တန်းဝင်မယ်ဒါကပစ္စည်းမဝိပါအဖြစ်ပဲအကျိုးတရားပုဂ္ဂိုလ်တွေကပါရမီတော့ညစ်တော့ညစ်တယ်ကျွတ်ခြင်းလဲကျွတ်တယ်မကျွတ်တော့လဲရှိနေတယ်အဲဒီလိုပုဂ္ဂိုလ်ကြတော့မြစ်စီမှာမိကအတုလို့ခေါ်ပါတယ်အလားတူပဲကုမာရဏကရေသာဇလီမောင်နှံတို့ကြံကြည့်လိုက်တဲ့အချိန်ကမှသူတို့ကမြစ်စီမှာမိကအတုတွေဖြစ်နေကြအဲဒီကဒီမြစ်စီမှာမိကအတုဖြစ်တဲ့အချိန်မှာသူတို့ကအကျိုးပေးတဲ့အခါဆိုတာကအဲဒါသံတတိအနေနဲ့အမြင်မှာအကျိုးပေးရတယ်ဘုရားရုပ်ကြည့်တဲ့အချိန်ကိုပြန်ကြည့်လိုက်တဲ့အချိန်ကမှဘုရားရှင်ပွင့်ထွက်နေတဲ့အချိန်တော့မဟုတ်ဘူးဘုရားရှင်ကတော့ဆက်သောတော့ကသူကျင်ကြည့်တော့သူကြည့်လူလောကရောက်ရှိရတယ်လို့ယူဆရတယ်။ကာလအနည်းနဲ့ကြည့်ကာလတန်ပတ်ကြီးလို့ပြောနေတော့လေမေဖို့နိဗ္ဗာန်ရဖို့ဘက်ကပြန်ကြည့်လိုက်တဲ့အချိန်ကကြတော့ဘုရားရှင်ရဲ့သာသနာတော်ပွင့်ထွက်နေတဲ့အချိန်မဟုတ်သေးဘူးသူတို့သူကြည့်တဲ့အချိန်ကနော်။ဒါဖြစ်လို့လေဘုရားရှင်ရဲ့တွေ့တဲ့အချိန်မှာသူတို့အရွယ်လုံးမှာပေါ်လွန်သွားပြီဆိုတော့ဆရာကြီးပေါ်နေပြီအဲ့ဒါရှိတဲ့ကြောင့်ကိုယ်တည်းတရားဝင်ကြလို့ရှိနေမယ်လို့ယူဆရတယ်နော် ဒါကြောင့်ကျွန်တော်ခက်ဆုံးတော့လူကြည့်နေရတော့သူတို့ကဂလတ်သံပတ်တွေညုံနေတာမညုံနေဘူး။ဒါပေမဲ့ဂတိသံပတ်တွေဆိုတဲ့သံပတ်တွေဆင့်ကြံကြုံပါတယ်။ဂတိသံပတ်တွေကတော့လူပြည်နဲ့ပြည်တွေကိုဂတိသံပတ်တွေလို့ခေါ်တော့သူတို့လူဘဝရောက်ရှိခဲ့တဲ့အတွက်ဂတိသံပတ်တွေအဖြစ်ဆိုလဲ။နောက်ကြောင့်ဥပ္ပရိသံပတ်တွေရှိတယ်ဘယ်လောက်ရှိပါလိမ့်မယ်နော်။ဥပ္ပရိယောရေအတန်ပြန်ခြင်းဆိုတဲ့ဥပ္ပရိသံပတ္တိနဲ့လည်းပြည့်စုံကောင်းပြည့်စုံပါလေ။ဒါပေမဲ့သူတို့ကဘာသံပတ္တိဆက်ချွတ်တယ်လေလို့ပြောတော့ဘယောကသံပတ္တိဆက်ချွတ်တယ်လေ။တကယ်လက်တွေ့ကြည့်ရမယ့်ဒီလားရှင်ရှင်ကိုလက်တွေ့ကြည့်ခြင်း။တကယ်လက်တွေ့ကြည့်ရမယ့်သမာဓိဖြစ်ခြင်းကိုလက်တွေ့ခြင်းခြင်း။တကယ်လက်တွေ့ကြည့်ရမယ့်ပညာဖြစ်ခြင်းကိုလက်တွေ့ခြင်းခြင်းဆိုတဲ့ဒီလုံးလားဘယောကဆက်ကချွတ်တယ်နေတဲ့အတွက်ယန္တာဖြစ်နေတဲ့ရုပ်တွေဒီမကျက်တဲ့အတွက်ကြောင့်ယန္တာဖြစ်နေပြီကမရှိနိုင်တော့ဘူးဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေဉာဏ်နဲ့ဖြစ်နေတဲ့မျိုးစိမပါတဲ့ပုဂ္ဂိုလ်လည်းရှိတယ်ရှိမယ်မျိုးစိပါတဲ့သူတော်ကောင်းလည်းမရှိဘူးလို့တော့ဦးဇင်းတို့အတိအကျမပြောနိုင်ပါဘူးနော်သို့သော်ဒီတရားကတန်ပတ်ကြီးဆက်တာချွတ်နေခဲ့တယ်ဆိုရင်ဒီမျိုးစိတွေဒီအမသွားနိုင်ဘူးနော်အဲ့ဒါကြတာကဒီဘဝမှာဉာဏ်နဲ့မဖြစ်နိုင်ဘူးပြောတာနော်အချိန်တော့ဖြစ်ခြင်းဖြစ်မယ်ဘယ်အချိန်ဆိုတာကတော့အတိအကျမပြောနိုင်ဘူးဒီတော့အဲ့ဒီလိုယန္တာဖြစ်နေတဲ့မျိုးစိတ်ရှိနေတဲ့ပုဂ္ဂိုလ်တွေဟာဘယောကသံပတ်ကြီးလောက်ခေါ်ဆိုအပ်တဲ့စက်တွေဉာဏ်ရှိသွားကြရင်ယဟန္တာဖြစ်နေတဲ့သွားအရှိလိလားမရှိဘူး။ကဲဒီနေ့ပရိသတ်တွေလည်းအငယ်ရဲ့သီလပြည့်စုံကိုလက်တွေ့မမြင်ဘူး။သမာဓိပြည့်စုံလည်းလက်တွေ့မမြင်ဘူး။ပညာပြည့်စုံလည်းလက်တွေ့မမြင်ဘူးဆိုတော့ဒီမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ကိုရနိုင်မလား။မရနိုင်ဘူး။ဖြစ်ခဲ့မယ်ဆိုရင်တော့မရနိုင်ဘူး။အဲ့ဒီသဘောကြီးသဘောမဟုတ်ဘူးလို့ရတယ်နော်။ဒီအနာဂတ်ရှိမှန်းကဒီမိုင်းနဲ့တော်လေးသက်ဆိုင်နေတဲ့အလားတူပဲနာမည်ကျော်ဖြစ်တဲ့ဇန္တတတိတော်ဘုရားရှင်နဲ့ဘုရားရှင်ဌာမဗာမညဖလာတုတ်တာဒီလာတော်ကိုနာကျဖြစ်ပြီးအရှုံးဆိုင်ညံသွားတဲ့အချိန်ကမှဘုရားရှင်ကဗာမင်းကြီးရဲ့အငယ်ရသာဖာကမေတော်ဖြစ်တဲ့မြေမိသားရအမင်းကိုမတက်ပြခဲ့ဘူးဆိုရင်အဇန္တတတိဒီနေရာမှာသတ္တပတ်နဲ့မညာပုညာဆက်နေတယ်လို့ဒီလိုဖြစ်ခြင်းကအမင်းကြီးဒီတော့သတ္တပတ်နဲ့မညာပုညာရနိုင်တဲ့တော်တော်ကတို့ဒီလိလပြည့်စည်ခြင်းဆိုတဲ့ဘယောကဝိပတ္တိနဲ့ပြည့်စုံသွားတဲ့အတွက်ဘယောကသမ္ပတ္တိနဲ့မပြည့်စုံဘဲဘယောကဝိပတ္တိဖြစ်သွားတဲ့အတွက်ကြောင့်သူရတိုက်တဲ့မေဖို့နိဗ္ဗာန်ရသေးလားမရဘူးဒီလိုဆိုရင်မညာပုံညာနိဗ္ဗာန်ကိုလွတ်ခြင်းနဲ့တရားကောင်းတွေဒီဘယောကသမ္ပတ္တိဆက်တဲ့ပြည့်စုံမှာကြိုးစားဖို့မလိုဘူးလားလိုအပ်တယ်ကာလသမ္ပတ္တိဆိုတော့အခုသာသနာ့ဒုက္ခရာဒေသအချိန်ကဖြစ်နေတဲ့အတွက်ကာလသမ္ပတ္တိကိုလည်းပြောနိုင်ပါတယ်ရှိပြီနော်ဒါနဲ့သမ္ပတ္တိဆိုလို့ရှိရင်လည်းလူမြင်လူလောကလူငတိမနုဿာဂတိမှာလာပြီးလူဖြစ်နေရတဲ့အတွက်ကြောင့်ဂတိသမ္ပတ်ကြီးလည်းပြည့်စုံနေပြီလို့ပြောဆိုင်နေတယ်။ဒီလည်းအင်္ဂါတွေထွက်တဲ့မှုမရှိတဲ့အတွက်ပုရိသမ္ပတ်ကြီးလည်းပြည့်စုံနေပြီလို့တော့ပြောဆိုင်ပါတယ်။ဒါပေမဲ့လို့ဒီနေ့တရားနာပရိသတ်တွေကအကျယ်တိလကြည့်စေတဲ့လက်တွေမကျင်ဘူး။သမာဓိပြင့်စင်တဲ့ပမ္မံကံကတိတွေကြာကြာနဲ့လက်တွေမကျင်ဘူး။ဝိညာဉ်ကြည့်စင်တဲ့ပမ္မံကံကတိတွေကြာကြာနဲ့တကယ်လက်တွေမကျင်ဘူးဆိုလို့ရှိရင်ဒီမညာပုံညာနိဗ္ဗာန်ရနိုင်ပါ့မလား။မရနိုင်ဘူးဘာဖြစ်လို့လဲဘယောကသံပတ္တိဆက်ပြည့်စုံသွားတယ်နော်အဇာတကတူတူပေါ့ဒါကြောင့်သိသိမှပြီးကအတုတွေဟာမဲခုနိဗ္ဗာန်ရနိုင်တဲ့ရုပ်ရှင်ကောင်ရှိပါတယ်မရကြချင်းတယ်ဘယ်လိုအကြောင်းကြောင့်လဲဆိုပြန်ဆက်တယ်ဒီကအချိန်ခါမှာကာလဝိပတ္တိဆိုလည်းသိချင်းဖြစ်မယ်ကာလဝိပတ္တိဆက်နဲ့ဂျုံရင်းနဲ့ဂျုံမယ်ဂတိဝိပတ္တိဆက်နဲ့ဂျုံရင်းနဲ့ဂျုံမယ်ဘုမတိဝိပတ္တိဆက်နဲ့ဂျုံရင်းနဲ့ဂျုံမယ်ဘယောကဝိပတ္တိဆက်နဲ့ဂျုံရင်းနဲ့ဂျုံနေလိမ့်မယ်အဲ့ဒီဝိပတ္တိဆက်လေးကိုတခုခုကတားမြစ်ထားကြရဲ့အကျိုးပေးနိုင်တဲ့သွားရင်ရှိနေတယ်ဂန္ဒီဒီအကျိုးပေးနိုင်တဲ့သဘောရှိသေးလားမရှိတော့ဘူးအသွားနော်ဒီသမ္ပတ္တိဆက်ဒီနဲ့ပြည့်စုံရင်အကျိုးပေးနိုင်တဲ့ဂန္ဒီဒီသမ္ပတ္တိဆက်လေးပါးနဲ့ပြည့်စုံရင်အကျိုးပေးနိုင်တဲ့ဂန္ဒီဒီဝိပတ္တိဆက်နဲ့သွားပြီးပြည့်စုံလိုက်တဲ့အတွက်အကျိုးပေးနိုင်တဲ့သွားရင်ဒီကုံမသွားဘူးလားကောင်းတယ်ဘာလည်းကမာဒနတတိတာတို့တိလိုက်တော့ဘုရားရှင်နဲ့မတွေ့ခင်ရှင်ဘိုင်းတော်မှာတရားစမဖြစ်ခင်ဘောအပိုင်းကိုပြန်ကြည့်လိုက်တော့သီလပြည့်စည်ခြင်းဆိုတဲ့မယောကဝိပတ်ကိုချွတ်တယ်မနေဘူးလားချွတ်တယ်နေတယ်နော်သီလကြည့်ခြင်းနဲ့တကယ်လက်တွေ့မကျင်ဘူးအဲ့ဒီအပိုင်းပေါ့ဘုရားနဲ့မတွေ့ခင်အပိုင်းမှာသမာဓိဖြစ်ခြင်းကလက်တွေ့ကျင့်လားမကျင်ဘူးပညာကြည့်ခြင်းနဲ့လက်တွေ့ကျင့်လားမကျင်ဘူးမကျင့်တာပြုတော့ဘာဆက်ချွတ်တယ်သွားလဲဘယောကသံပတ္တိဆက်ချွတ်တဲ့တော့အရင်ဘယောကသံပတ္တိဆက်နေတာပြည့်စုံခဲ့မယ်ဆိုရင်ကာလသံပတ္တိဆက်နေတယ်ပြည့်စုံခဲ့မယ်ဆိုရင်ကာလသံပတ္တိကဘုရားနဲ့အချင်းကြီးတွေ့ဝင်ရခဲ့မယ်ဆိုရင်ပြောရနော် အဲ့ဒါဆက်နှစ်ခုနဲ့တော့ပြည့်စုံရမယ်ဆိုလို့ရှိရင်အတိတ်ကယန္တာဖြစ်နေတဲ့ပါရမီမျိုးစီရောက်ပြီအကျိုးပေးနိုင်တဲ့သောအားတွေပေါ်မလာဘူးလားပေါ်လာနိုင်တယ်ဒါပေမဲ့လည်းအဲ့ဒီဆက်နှစ်ခုကချွတ်တယ်သွားတယ်ဇတိသမ္ပတိနဲ့လည်းပြည့်စုံပါတယ်ဥပ္ပတိသမ္ပတိနဲ့လည်းပြည့်စုံပါတယ်ထားတော့နော်ဒါလဝိပ္ပတိဘယောကဝိပ္ပတိဆိုတဲ့ဆက်နှစ်ချက်နဲ့တော့မိတယ်မေ့လိုက်တဲ့အတွက်ယန္တာဖြစ်နိုင်တဲ့မျိုးစီအနာဂံဖြစ်နိုင်တဲ့မျိုးစီတွေဟာယန္တာဖြစ်နိုင်တဲ့သွားရင်အနာဂံဖြစ်နိုင်တဲ့သွားရင်ရှိနေလားမရှိတော့ဒါကဘုရားရှင်လက်ထက်တော်မှာဖြစ်ခဲ့တဲ့အထုံးလေးတွေပဲဘုရားရှင်လက်ထက်တော်မှာဒီလိုပုဂ္ဂိုလ်တွေရှိခဲ့ရင်ဘုလိုဓမ္မနောက်ပြီးခွင့်ခဲ့မှာဒီလိုပုဂ္ဂိုလ်တွေမရှိနိုင်ဘူးလားရှိနိုင်ပါတယ်ဒီချက်လေးကိုတော့လည်းနည်းနည်းပြွန်တင်ပြီးသိချဖို့လိုအပ်တယ်ဒီတော့ဒီအနာဂတ်ကိုလမ်းရှင်းလိုက်တဲ့အပိုင်းမှာဒိဋ္ဌိဝါဒနာဆိုပြီးတော့ဒီလိုသူတို့ကမေးကြတယ်။မေးလိုက်တဲ့အချိန်ကမှဥစဉ်ကဈိန်းသေးတာလည်းရှိတယ်မသေးတာလည်းရှိပါတယ်ဒီလိုပြန်ဖြေရတယ်။ဒီလိုဆိုလို့ရှိရင်ဈိန်းမသေးဘူးဆိုလို့ရှိရင်အနာဂတ်ရုပ်နာကြီးကိုအနိစ္စဒုက္ခအနတ္တရှုတာဘာတွေ့ရှိမလဲ။ဘယ်လိုရှုမလဲ။ဈိန်းကြီးမဖြစ်ဘူးဆိုရင်အနာဂတ်ရုပ်နာကိုဘယ်လိုရှုမလဲသူတို့ကဒီလိုမေး။ကဲဈိန်းကြီးရဲ့ဝိုင်းတွေဘယ်လိုဖြေရမလဲ။ဟမ်အနာဂတ်ကဖြစ်မှာကြီးမသေးဘူးဆိုရင်အနာဂတ်ရောက်နေတော့ဘယ်လိုလုပ်ပြီးဝိပဿနာရှုမလဲတဲ့သူတို့ကချက်ပြီးမေးပြန်တယ်ချက်ပုံပါနော်ဒီတော့အဲ့ဒီမှာဥစ္စေကကပြန်ပြရတဲ့အရှိကတော့အနာဂတ်ရောက်နေတော့ဒီကအကျိုးပေးမဲ့ကံနဲ့စဉ်းစားပြီးဆက်ပြီးရှုလိုက်တဲ့အချိန်ခါမှာဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ကျန်တဲ့ဒီဘဝပြိဋ္ဌိကမဆံပြီးအနာဂတ်ပေါ့နောက်တဲ့ဘဝတည်းကိုရှင်းအောင်မယ်ဆိုင်တာရှင်းနေတဲ့အနာဂတ်ပဲဒါပေမဲ့အဲ့ဒီအနာဂတ်ကြီးကြီးကြီးဖြစ်မလားသူတို့ကအထမင်းကလည်းရှင်းနေတော့မဟုတ်ဘူးဘာဖြစ်လို့လဲဒီဘဝမှာဒီအနာဂတ်ရုပ်နာအပေါ်၌တွင်တမင်မောနေတဲ့တဏှာတရားကိုကိစ္စရုပ်သိမ်းသုံးရင်းအောင်ဖြစ်နိုင်ခဲ့ရင်အနာဂတ်ဘဝဆိုတာရှင်းအောင်မလားမရှိတော့ဘယ်လိုလုပ်ပြီးတော့ဒီအနာဂတ်ဘဝအပေါ်မှာတွင်တမင်မောနေတဲ့တဏှာတရားကိုကိစ္စရုပ်သိမ်းသုံးရင်းအောင်ဖြစ်မလဲဒီလိုမေးရင်ဘယ်လိုဖြေရမလဲညာကပြောခဲ့ပြီးပါပြီနော်အဲ့ဒီပိဿုပ္ပံယုံနာကြီးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်ဘာလုပ်ရမလဲပိဿုပ္ပံယုံနာကြီးကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးသံတင်ပြီးတော့ဝိပဿနာကျွတ်အဲ့ဒီယုံနာကြီးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အတွက်လည်းဘာလုပ်ရမလဲအဲ့ဒီယုံနာကြီးကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးသံတင်ပြီးတော့ဝိပဿနာကျွတ်ပါရဲအနာဂတ်ယုံနာကြီးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အတွက်လည်းဘာလုပ်ရမလဲအနာဂတ်ယုံနာကြီးကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးသံတင်ပြီးတော့ဝိပဿနာကျွတ်ပါရဲအဲ့ဒီလိုကျင့်တယ်ကျင့်လို့ဝိသဝေကငါဥဒ္ဓောကနမုနာကြည့်ပါဓမ္မစကတရားဒေသနာတော်နဲ့ဘုရားရှင်ကသတ္တမတိမဉ္ဇဉ်ပုံညာဆိုင်အောင်ရှင်းချွတ်တော်မူပြီးတဲ့အခါဝါဇုလပြည်တော်ငိုင်းလေးရောက်တော့နော်ဒီဝိသဝေကငါဥဒ္ဓောဘုရားရှင်ကဝိပဿနာရှုခွင့်နဲ့သင်ပေးတယ်ခန္ဓာငါးပါးကိုနိစ္စလားအနိစ္စလားမြေတော့အနိစ္စလို့ဒီလေဒုက္ခလားဒုက္ခလားမြေတော့ဒုက္ခလို့ဖြေတယ်အနတ္တလားအနတ္တလားမြေတော့အနတ္တလို့ဖြေတယ်ဖြေပြီးတဲ့အခါကျတော့ငါဒီလိုရှင်ဆိုရင်အမိစ္ဆဒုက္ခအနတ္တတာမှန်ရင်ဒီလိုရှိသားမှာဆိုပြီးတော့ဝိပဿနာရှုဖွဲ့သင်ပေးလိုက်။သဒ္ဓမတိကပိကဝေယံကိတိရူပံတိတံနဂတပိသုပန္နဣစ္ဆဇံဝပိတံဝဩတရိကံဝသုခုံဘာဝဟိနဝပရိတံဝယံလူရေတတိကေဝသဗ္ဗံရူပံတိတံမမတိသောအမတ္တမေနမေသောအတ္တတိဒေဝမေတံယတ္ထဘုဒ္ဓံသမ္မပိညာယတတ္တပံဒီလိုသင်မပေးလိုက်ဘူးလား။သင်ပေးလိုက်။အဲ့ဒီပုဂ္ဂိုလ်ကြီးကဒီကျေနပ်ဆုံးလာတဲ့တိုင်တိုင်ချင်းအရဟတမေအရဟတဘုဒီမဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်နေတယ်ဟုတ်ပြီမဲ့လို့အဲ့ဒီအရဟတမေအရဟတဘုမလိငိမဒီအနန္တခန္ဓာငါးပါးအပေါ်မှာတွေ့တယ်မေမို့ဒီကတဏှာတရားကိုသိကြရုပ်သိမ်းချုံရင်းအောင်လို့ကြည့်နိုင်မလားမကြည့်နိုင်သေးဘူးနော်မကြည့်နိုင်သေးတဲ့အတွက်သူတို့အတွက်အနန္တခန္ဓာငါးပါးဟာမရှိဘူးလားရှိနေတယ်ဘယ်အနန္တလည်းလို့မေးရင်တော့ဒီဘဝပြိဋိဘမဆံပြီးအနန္တတော်လည်းဖြစ်ခြင်းဖြစ်တယ်နော်နောက်ဘဝအနန္တတကုတ်ကိုအကျိုးပေးနိုင်တဲ့သွားရှိတဲ့ကံကြောင့်ဖြစ်ပေါ်လာမဲ့အနန္တတော်လည်းဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့အဲ့ဒီအနန္တယုံနာအတိတ်ယုံနာပြစ္ဆုတ်ပါယုံနာအနန္တယုံနာဒီကောဝိပဿနာရှိပေါ်ရန်ဘုရားရှင်ညွှန်ရလိုက်တဲ့အချိန်ခါမှာဒီအတိတ်ကပြစ္ဆုတ်ပါကလန်သုံးပါအတွဲပါဒီရှိနေတဲ့ခန္ဓာငါးပါးယုံတရားနဲ့တရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုပုံပေါ်ကုန်ကုန်ချင်းချင်းလင်းလင်းကြီးထိုးထွင်းသိနေလိုက်တဲ့အချိန်ခါမှာဒီကလာသုံးပါအပေါ်မှာတွေ့တယ်ကလာသုံးပါအတွင်းတည်ရှိနေတဲ့ခန္ဓာငါးပါးယုံနာတရားတို့အပေါ်နဲ့တွေ့တယ်မမောတည်တဲ့တဏှာတရားတွေတင်္ဂါအဖြစ်ဝိပဿနာဉာဏ်ခိုက်မှချုပ်ငိမ့်သွားတယ်တင်္ဂါအဖြစ်ချုပ်ငိမ့်ရတာကဝိပဿနာဉာဏ်ရဲ့ရည်ရွယ်လာတဲ့အခါဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဉ္ဇဉ်ပုံဉာဏ်ရဲ့အဆင့်ဖြင့်ပေါ်လာတဲ့ ပေါ်လာတဲ့ဓမ္မညာပုံညာတွေကအစစ်စစ်တရားစင်ရကိစ္စတွေကိုပဲတတ်လိုက်တဲ့အခါရတ္တမရတ္တကိုလည်းဆက်ရောကိရတာအာရောနဲ့ကုံပါကုံကတော့နောက်အနန္တခဏငါးပါးပေါ်မှာတွေ့တယ်မေမောတိတဲ့ခဏတရားတွေကြည့်ကြရုပ်သိမ်းရှင်ရင်းပြီးမသွားဘူးလားဟုတ်တယ်အဲ့ဒီဒီကမှာနောက်အနန္တခဏငါးပါးကနောက်ထပ်အတ္တပရိနိဗ္ဗာန်သုတိအနောက်ဆုံးမှာဖြစ်ပြန်ရှိနေတာမရှိတော့သို့တော်ဒီမှာပြင်းနေပါမတမ်းပြေသူကြီးကာဏအတွက်အတိုင်းကခန္ဓာငါးပါးတော့မရှိဘူးလားဖြစ်နေတယ်အဲ့ဒီခန္ဓာငါးပါးအပေါ်မှာတွင်တံမေမောတိတဲ့ခန္ဓာလဲကုံတော့ကကုံသွားပြီခန္ဓာအစုံနဲ့အစိမ့်ကမရှိတဲ့အတွက်နောက်ထပ်ဘဝတွေကိုဖြစ်နေတဲ့ဆိုအားရှိတဲ့ကံလေးလဲအကျိုးပြင်းနေတဲ့ဆိုအားရှိလေလားမရှိတော့ဘူးကံလေးကအကျိုးပြင်းနေတဲ့ဆိုအားမရှိတဲ့အတွက်ပြင်းနေပါနဲ့သုတိရဲ့နောက်ဆက်မှာယုံနာဓမ္မသင်္ခါရတရားတို့လည်းနောက်တစ်ခါမဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတယ်။ဒီလိုနောက်တစ်ခါမဖြစ်သောချုပ်ချင်းဖြင့်ချုပ်ခြင်းမှုကိုအနုပါဒနိရောဓလို့ခေါ်ပါတယ်နော်။ဒီဟိတာနေလဲအရဟံဓမ္မအခိုက်မှာနောက်တစ်ခါမဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတယ်။အဲဒီလိုအဝိဇ္ဇာတနာဥပါဒံဥဆောင်နေတဲ့ဒီကိလေသာတွေရဲ့နောက်တစ်ခါမဖြစ်သောချုပ်ချင်းဖြင့်ချုပ်ခြင်းမှုကိုလည်းအနုပါဒနိရောဓလို့ခေါ်ပါတယ်။အဲ့ဒီအနုဘာနနိရောဓသဘောကိုဒီတတိပ္ပဏအနုက္ခံကျင့်ခြင်းမှာဘုရားရှင်ကပြောညွှန်ကြထားတယ်။သမုဒိယဓမ္မနုပါတိဝါကာယတမေဝိသရတိဝိယဓမ္မနုပါတိဝါကာယတမေဝိသရတိသမုဒိယဝိယဓမ္မနုပါတိဝါကာယတမေဝိသရတိကာယတမေကာယ၌ဝါရုပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြင့်ကြောင့်သဘောဖြင့်ကျင့်ခြင်းသဘောကိုအပ္ပမန္တတရှိနေရှိခြင်းဖြစ်ပေမူ၏ဝိသရတိနိလိဤကာယသမိကာယ၌ဝါရုပကာယနာမကာယ၌ဝယဓမ္မနုပါတိဝခြုံချောင်းသဘောနှင့်ထုတ်ခြင်းသဘောကိုအပ္ပမန္တတရှုလေဖြစ်သည်ဖြစ်ပေမူ၏ဝိရတိနေလေ၏အဝိဇ္ဇာနိရောဓရူပနိရောဓသဏ္ဍာနိရောဓရူပနိရောဓသတိတိအဝိဇ္ဇာတဏဥပဒန္တကရကံတို့နောက်တစ်ပတ်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းသွားတဲ့အတွက်ခန္ဓာငါးပါးယုံနာတရားတို့ရဲ့မိမိဘာနဲ့သုတိရဲ့နောက်ဆုံးမှာနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုလှမ်းပြီးမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။အဲဒီညွှန်ကြားချက်ကအနာဂတ်ရှုကဖြစ်တယ်လားမဖြစ်ဘူးလားရှင်းနေတယ်။ခုလက်ရှိဉာဏ်ဉာဏ်ရဲ့ပုဂ္ဂိုလ်ရင်းခန္ဓာမှာဒီအဝိဇ္ဇာတဏှာဥပါဒဏ်နဲ့ချုပ်ဘူးလားမချုပ်သေးဘူး။မချုပ်သေးဘူးဆိုရင်ဒီအဝိဇ္ဇာတဏှာဥပါဒဏ်တက္ကနာကံတော့ချုပ်ခြင်းနဲ့နေ့လီနောက်အနာဂတ်လို့မပြောနိုင်ဘူးလားဒီနေ့ဒီဘဝအနာဂတ်လည်းဖြစ်ခြင်းဖြစ်မယ်။နောက်ဘဝတစ်ခုကိုအနာဂတ်တော့လည်းဖြစ်ခြင်းဖြစ်မယ်။ဆိုအနာဂတ်အချိန်ကာလမှာဝိသဒနာဥပါဒဏ်နိခါရကံတို့ကအရတ္တမေအခိုက်မှာချုပ်ငင်းသွားတဲ့အတွက်နောက်တစ်ပတ်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ငင်းသွားတဲ့အတွက်ပြိဋ္ဌာန်သုတိရဲ့နောက်ဆက်မှာဖြစ်ခွင့်ရှိနေတဲ့ခန္ဓာငါးပါးယုတ္တရဏ္ဍရတို့လည်းနောက်တစ်ပတ်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ငင်းသွားမယ်။အဲဒီချုပ်ငင်းမှုကိုမြင်သည့်အတိရှိပါဆိုပြီးဘုရားရှင်ကညွှန်ကြားထားတယ်အဲ့တော့အဲ့ဒီဉာဏ်ကြောင့်ဒီအတိုင်းဘုရားကအနာဂတ်ကိုလည်းဆန်းစုဖို့မလိုဘူးလားလိုရလားလိုရတဲ့အချိန်ကကျတော့ဘယ်လိုရှုမလဲဒီလိုတော့မေးကြတယ်မေးလိုက်တဲ့အချိန်ကလေးတွေမှာဦးဇင်းတို့ရှုဖို့ရှုနည်းကတော့နှစ်နည်းရှိပါတယ်နော်ဥပမာပရိစ္ဆေသမုပ္ပါအလေကောင်ကနေချက်ပြီးရှုတဲ့နည်းလေးရှိတယ်သံဃောသံပရိသရူပိသဥပိသတိသက္ကုဝိညာဏဣန္ဒံသင်္ကတိဖာသောဖတ္တပိစယဝေနဝေနပိစယကဏ္ဍတနာပိစယဥပဒနာဥပဒနာပိစယဘောဘောပိစယဇာတိဇာတိပိစယသရမရဏသောကပိဒေဝဒုက္ခသောမနသုပါယသံဘွန်တိဧဝမိတ္တကိမရတာဒုက္ခကန္တသမုရိယဟောတိသတ္တုတိပရိသသမုပ္ပါဒေလာတော်ကအလေကောင်ကနေဖောက်ပြီးတော့အနာဂတ်ပဲရှုတော့ကုန်စနစ်မြတ်စွာဘုရားဟောထားပါနော်အဲ့ဒီစနစ်အရာလည်းရှုဆိုင်ပါတယ်သောမောမင်းတို့စာအရှိပင်ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သတ္တဖြစ်အစဉ်တည်းရှုလာ။ဟောအနာကဇာတိကရာမရဏအရှိအကုန်လုံးတောက်လျှောက်ရှုလေရတယ်။အဲဒီတော့အဲဒီလိုရှုဖို့နည်းစနစ်မှာတချို့ကြတော့ခက်ခဲတယ်။ခက်ခဲတဲ့အခါကျတော့ဘာလုပ်လဲ။ဒီပစ္စုပန်မှာယုံနာနေပြန်ပြီးတော့သိနေရတယ်။သိနေပြီးတဲ့အချိန်ကမယောဂီဘုဂ္ဂိုလ်ကအဲ့ဒီယုံနာပိဿုဘံယုံနာနေကိုသိသိပြီးလို့အတိတ်ကလည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်ဆိုတာလည်းသိသိပြီးဆိုရင်အနာဂတ်အတွက်ကောင်းမှုကိုယ်တော်တစ်ခုပြုပြီးဆုတောင်းကြည့်ပါ။အဲ့ဒီတော့နည်းနည်းနမုနာလေးပြောမယ်ဆိုကြပါစို့နော်။နိုင်ငံကျော်ဖြစ်တဲ့နော်ဒီပိဋကဓမ္မကန္နကရိကဖြစ်တော်မူတဲ့မင်းကုန်တော်ဘုရားကြီး။အရှင်ဆုံးကတရားရင်းတစ်ခုဟောသွားတယ်သူကဘယ်လိုဟောလဲ။အရင်များများနဲ့အမြတ်ကလေးနည်းနည်းယူမယ်ဆိုတဲ့တရားတစ်ခုဟောသွားတယ်။အဲ့ဒီတရားတစ်ပုဒ်မှာသူကပါဆုတောင်းတယ် နောက်အနာဂတ်ကာလမှာဓမ္မဂရိကအနန္တဖြစ်ပေါ်ရန်ဆုတောင်းလည်းဆိုပြီးလာရှိတယ်နော်သူမျိုးမျိုးမြတ်တော်တော်တဲ့အကောင်းမကုသိုလ်လုပ်တဲ့ကိုရှိလိုက်ရင်အရင်အနည်းငယ်ကသိရပါတယ်သူလိုလားတောင်းတဲ့အမြတ်အစွန်းကြတော့နည်းနည်းလေးပါဓမ္မဂရိကအနန္တပေါ့ဒီတော့ပရမတ္ထနိစ္စဉာဏ်ကနေကြည့်လိုက်လို့ရှိရင်ဓမ္မဂရိကအနန္တဆိုတာရှိလားမရှိဘူးယောဂိယအစုဘုံနန္ဒယအစုဘုံအကြောင်းတရားအစုဘုံအကျိုးတရားအစုဘုံအနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံမရှိအရင်လိုယုတ်ရဏတရားအကြောင်းတရားအကျိုးတရားအနိစ္စဒုက္ခအနတ္တတရားအစုပုံနေပဲလို့မသိပဲယုံကြမိမှဘုဂဝန္တတဝါဖြစ်နေသိမယ်ဓမ္မဂရိကအနတ္တလို့သိမယ်ဆိုရင်ဒီသိကြီးပါလားမှန်လားမှန်နေအဲ့ဒီအသိမှန်နေတဲ့သဘောကအဝိဇ္ဇာတို့ဓမ္မဂရိကအနတ္တဘဝကိုလမ်းပြီးတွင်တန်တမနေတဲ့သဘောကတဏှာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒါဒီဝိဇ္ဇာတနာဥပါဒံခံရပြီးတော့သင်္ခါရကံကြီးပြီးဆိုပြုထောင်တယ်အဲ့ဒီထဲကရှင်းရှားတယ်ကိုအကျဉ်းချုပ်ဖြစ်တဲ့သင်္ခါရကံတစ်ခုရွေးချယ်ပါနော်အဲ့ဒီရွေးချယ်ပြီးတော့ဒီသင်္ခါရတရားတွေကထုတ်ပြအနိစ္စတရားဖြစ်ခြင်းကြောင့်ထုတ်ပြသွားမယ်နောက်တစ်ချိန်မှာညှိုးလင့်တောင်းတနေတဲ့ဓမ္မဂရိကအနတ္တဘဝကိုရှင်းပေါ်စေနိုင်တဲ့ဆွင့်ရင်ကမတ္တိလေးကိုယုံနံစီမှာမြုပ်နံပြီးမှချုပ်တော့ချုပ်ပြသွားတယ်အဲ့ဒီဆွင့်ရင်ကမ္မတ္တိလေးကကျန်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရားငါကိုစုံကြည့်သွားတယ်။အဲဒီကမ္မတ္တိလေးကြောင့်နောက်အနာဂတ်မှာမိမိမျောနေတာတဲ့အတိုင်းဓမ္မဂရိကအနတ္တလို့ခေါ်ဆိုအပ်တဲ့နန္ဒခန္ဓာ၅ပါးဖြစ်မဖြစ်ကိုလမ်းပြီးကြည့်ရပြန်လေ။ကြည့်လိုက်တဲ့အချိန်ကမှဖြစ်တာတွေ့တဲ့ပုဂ္ဂိုလ်လည်းရှိတယ်။မတွေ့တဲ့ပုဂ္ဂိုလ်လည်းရှိပြန်တယ်။မတွေ့ရင်ဘာလုပ်ကြလဲ။မတွေ့ရင်မစ္ဆဘာယုတ်ဒီနန္ဒီပြန်သိကြည့်ရတယ်နော်။သိကြည့်ပြီးတဲ့အခါအနာဂတ်အနိစ္စကိုတာဆိုပြီးယုတ်နန္ဒီကိုသိကြည့်တယ်လို့အနာဂတ်ကိုတာဆိုပြီးတော့လည်းယုတ်ဒီနန္ဒီတစ္ဆတ်သိကြည့်သွားရပါတယ်။သိကြည့်ပြီးတဲ့အချိန်ကမှဒီဘောအတိကဏီမရဏသနာအချိန်ကမှမရဏသနာသောအချက်အခက်မရဏသနာသောကဘာအာယုန်နမိတ်ကြီးကိုစပ်ပြီးတော့အာယုန်ပြုတ်နေတယ်အဲ့ဒါကိုမိအောင်ဖမ်းအကျိုးပေးတော့မယ်ကံရဲ့စွန့်ရင်သတ္တိကြောင့်ဒီမရဏတဏ္ဍသောအခိုက်မှာကံသဘောကမ္မနမိတ်သဘောဂတိနမိတ်သုံးခုတစ်ခုကိုအချင်းချင်းဓမ္မတာဖြစ်ပါတယ်။အဲဒီတော့ဒီနမိတ်သုံးမျိုးဓမ္မမျိုးတင်နေတာအဲချင်းချင်းနဲ့နမိတ်တွေအကျိုးပေးမဲ့ကံကိုလမ်းပြီးဆက်ဖြစ်တဲ့အပိုင်းမှာအခြေခံသောချက်ဖြစ်။ဥပမာဇေနိတော်တဆူအစင်းကြီးလူရန်ပူဇော်ပြီးတော့နော်။ဘာလို့ကဓမ္မဂရိကအနတ္တဘဝသုတောင်းနေပဲဆိုကြပါလို့နော်။ဒီကံကြီးကာလမှာရှင်နေနဲ့အာယုံကကံသဘောကမ္မနမိတ်သဘောဂတိနမိတ်သုံးခုတစ်ခုကိုရှိပါတယ်။ကံဆိုတာကတော့အဲ့ဒီအနိစ္စပံပြန်ပြီးတော့ပြုစုပြောင်းထောင်နေတဲ့ရှင်မိပြန်ပြီးတော့ဤစီရောအလှူဒန်းနေတဲ့အခြင်းအားဖြင့်ဒီတန်လေးတော့လည်းသင်္ကေတင်တဲ့သဘောကမ္မနမိတ်တော့လည်းသင်္ကေတင်တဲ့သဘောဂတိနမိတ်တော့လည်းသင်္ကေတင်တဲ့ကမ္မနမိတ်ဆိုတာကတော့ရှင်မိတဲ့လေးပေါ်ခြင်းပေါ်နေမယ်သဘောမင်းကြီးလှူခဲ့တဲ့ဇေယျကြီးကိုရင်ပေါ်နေမယ်။ဂရိနမိတ်ဆိုတာကတော့မိမိနတ်ပြည်ရောက်တော့မှမှန်ခဲ့ရင်တော့မိမိခံစားသုံးတော်ရမယ်နတ်ဘုံမိမ့်မှန်လေးပေါ်နေလေပေါ်နေလိမ့်မယ်။ဒီသုံးခုတစ်ခုခုတော့ပေါ်မြင့်ဓမ္မတာဖြစ်ပါတယ်။အဲဒီတော့အဲ့ဒီကံကအကျိုးပေးရုံမှန်ခဲ့ရင်တော့အဲ့ဒီဒီကံဤကာလမှာဒီကံကမှနမိတ်ဂရိနမိတ်သုံးမျိုးတစ်မျိုးမျိုးတော့သင်မြင့်ဓမ္မတာဖြစ်တယ်။သင်လာတဲ့အချိန်ကမှဒုနမိတ်တွေကိုရှင်းရှင်းလေးဆိုတာသိခဲ့ရင်အဲ့ဒီကောင်းဖို့ကိုသူ့ရဲ့အချိန်ခါကဖြစ်ပေါ်ခဲ့ကိုယ်ကဇေနိတော်အဇေနိလူတန်းနေတဲ့ကုသိုလ်စေတနာအုပ်စုကိုပြန်သိကြရပါတယ်။ဒိဋ္ဌိနဲ့ဈေကမဏီကုသိုလ်စေတနာအုပ်စုမှာခြံရံထားတဲ့ဝိသေတနာဥပါဒံသင်္ခါရတန်ကြီးကိုဝိသေတနာဥပါဒံကိုလည်းပြန်သိကြရတယ်။ဒီဝိသေတနာဥပါဒံနဲ့သိသိပြီးတော့ဒီသင်္ခါရကံသင်္ခါရကိုလည်းသိသိပြီးတဲ့အခါဒီသင်္ခါရတရားချုပ်ပြတ်သွားလို့ယုံနာအပြင်မှာမြုပ်နှံထားခဲ့တဲ့စွန့်အင်ကမ္မတတ္တိလေးကိုတဆင့်တစ်ပြီးရှားဖွေရတယ်။အဲ့ဒီလိုကြားခွေးတဲ့အပိုင်းလေးမှာကမ္မတ္တတိရဲ့တိတော့ဒီကမ္မတ္တတိရဲ့အနာဂတ်မှာမိမိမျောလင့်တောင့်တနေတဲ့ဓမ္မဂရိကအနန္တစိတ်မရှိကိုပြန်ပြီးတော့လွှမ်းကြည့်ရတယ်။ကြီးလိုက်တဲ့အချိန်ကမှဖြစ်တဲ့အတွေ့အကြုံဆိုရင်ဒီကမ္မအကြောင်းတရားနဲ့အကျိုးကျေးဆက်ဆက်လို့ရသွားတယ်။သို့တော့ဒီညမှာနည်းနည်းလေးပို့ပြီးနားလည်အောင်ပုဂ္ဂိုလ်တယောက်ရောက်ရင်ကြောက်ရဲစိတ်ကူးလေးတစ်ခုပေါ့လေခွင်းနည်းနည်းလေးချက်ပြောဒါရောရီဟန်တခါတလေရှင်မိချင်းအထင်တတ်ကြတယ်နော်ဒီလိုညင်းနေကြတယ်ဆိုတော့အဲ့ဒီယောဂီတို့ကသူစိုက်လိုက်တဲ့အချိန်ခါမှာသူကအလေးပေါ်ဆွကြပါတော့ဆက်မအနိကဆုံးအတိတ်ပါပဲအဲ့ဒီဒီဘဝကသူကအမျိုးသားဖြစ်ပါတယ် သူ့မှာအင်းရှင်မလည်းရှိတယ်၊သားလေးတယောက်လည်းရှိတယ်။သာမီသက်ဖတ်တော့ရဒီတော်တူမှတော့ပြီးတော့မျက်နှုတ်ချင်းမန်ချင်းပြုလို့ချင်းဆက်တယ်ကောင်းမှုကုသိုလ်လေးတွေတော့ပြုတယ်။ဆင်းရဲခြင်းရကြရေးကြတဲ့အချိန်ကကြတော့သတိတော်ကိုတန်ချင်းပြုလုပ်ပြီးတဲ့အချိန်ကမှသတိတော်ကိုပူဇော်ဖို့ရန်ပါမှမရှိတော့ဟိုလိုက်ဆာဒီလိုက်ဆာချလိုက်တော့သူတို့ဘာလို့လှုပ်ထားလို့ကျွေးကြံနေတဲ့ပြောင်းနိုင်အတိုလေးတစ်ခုသွားတွေ့တယ်။အဲ့ဒီပြောင်းနိုင်အတိုလေးကိုမိမိမှပါလာတဲ့မိဂိကလေးနဲ့ဖြည့်ပြီးတော့မြေချွင်းပြီးပြီးတော့ဘုရားကိုရှင်မိပူဇော်တယ်။ရှင်မိပူဇော်တဲ့အချိန်ကမှသူကပတ်စုတောင်းတယ်။နော်သူတော်နဲ့သူကယောက်ျားဘုရားဖြင့်သံဃာကိုပြည့်စုံလူကြီးရတာပြမန်းစင်းရလို့အမျိုးသမီးဖြစ်ကြသည်ချင်းချူတော်။စဉ်းစားကြည့်လားနော်။ဒီကကြီးတွေအိမ်ဆုံးညာတောင်းမို့လား။စဉ်းစားကြည့်လားမျိုးစံမဖြစ်ဘူးတော့မပြောနိုင်ဘူးနော်။သင်္ချာဆိုတာကတော်တော်ဖြစ်တယ်။ဘုန်းကြီးကြီးတော်ရဲ့တော်ဘုရားကတခါတုန်းကအမင်းရှိဖို့ပါတယ်။ဆရာတော်ကြီးကပါတဲ့ရှင်ဘုံပြမှာတက်တက်ပြီးတော့အမြဲတမ်းအမျိုးသမီးဆိုတောင်းတယ်။ဘာဖြစ်လဲဆရာတော်ဒီလိုတောင်းရတဲ့မိကြီးတဲ့ကအမျိုးသမီးဖြစ်ရတာသက်သာတယ်။ဟောအဝိဇ္ဇာကသင်္ကြန်ဖို့ပဲနော်အဝိဇ္ဇာကနာဥပဒဏ်လို့ရလက်ပြန်နေတဲ့တန်ချက်ကိုသရဝတိကခံရတာဖြစ်ခံရတာဖြစ်တဲ့အချိန်ကကျတော့ဒီနေရာမှာဒီအမျိုးကောင်းတော်လေးကြည့်လိုက်လို့ရှိရင်ဒေဂဏိကလာကိုပြန်ပြီးဆက်ပြီးခိုင်းလိုက်တဲ့အချိန်ကမှဒေဂဏိကလာမှာဒီစိရောကိုသူမျိုးပြုတ်တန့်ထားတဲ့အာယုန်လေးပြန်တင်နေတယ်အဲ့ဒီအာယုန်လေးကိုအာယုန်ရပြုတ်ပြီးတော့ဘဝအဆုံးသတ်လိုက်တဲ့အချိန်ကမှဒီကောင်းမှုကတော့ကံလေးမှခံရတဲ့အဝိဇ္ဇာကဥပါဒံတို့ကပုံသွင်းပေးလိုက်တဲ့အဲ့ဒီဘဝမှာဒီပုဂ္ဂိုလ်ကဖြစ်တယ်အမျိုးသမီးဖြစ်လာရတယ်အဲ့ဒီကောင်းတဲ့အတိုင်းပဲခလကဓမ္မဂရိကနန္ဒဖြစ်ခြင်းနေတဲ့သရဝံတို့ကလည်းနောက်အနာဂတ်ကာလမှာဓမ္မဂရိကနန္ဒဖြစ်မယ်ဒီကဏ္ဍကာလမှာဒီမလန္တနာသောအချိန်ကမှာချင်းမချင်းပြန်ပြီးဆက်ဖြစ်ကြည့်လိုက်ဆက်ဖြစ်လိုက်တဲ့အချိန်ကကျတော့မလန္တနာအချိန်ကမှာဒီကဏ္ဍကပြန်ပြီးရှင်နေစင်မိရှုရတဲ့ကံလေးခင်လိုက်တဲ့အချိန်ကမှဒီတိုင်းရဲ့ကျွမ်းရင်တက်တယ်၊ဓမ္မတက်တယ်ပြော။နောက်အနာဂတ်မှာဓမ္မဂရိကအနန္တဘောခန္ဓာငါးပါးရရှိရတယ်သွားတွေ့။တွေ့ရင်တော့ဒီနေရာမှာအကြောင်းကျိုးဆက်လို့ရဘူး။သို့တော့အဲ့ဒါဒိဋ္ဌိအိကံဖြစ်မလားဒီပိုင်းနော်။ဒိဋ္ဌိအိကံဖြစ်မလားဆိုတော့ကံကြီးမှအပြောင်းအလဲရှိတယ်။ဒါကိုသူတို့ကတော်တော်လေးရှင်းကြရတယ်။ဘယ်လိုကံကြီးကအကြောင်းပြန်အပြောင်းအလဲရှိလဲဆိုတော့အမိမနိမုတ်တဲ့ပုဂ္ဂိုလ်ကြီးနည်းနည်းတော့ဒီမိကောင်းကြီးရှိတယ်မယ်လို့ခွင့်ယူစားပါတယ်။ဒီအကျိုးပေးတဲ့နေရာမှာအန္တနကအာသိနကဂရုကကဏ္ဍတာကံဆိုပြီးတော့ကံမျိုးရှိနော်မေကံကအရင်ကျုပ်ပြီလေအန္တနကကဂရုကအန္တနကအာသိနကကဏ္ဍတာကဟုတ်ပြီနော်ဂရုကကအရင်ကျုပ်ပြီအဲ့တော့ဂရုကကမကောင်းတဲ့ဘက်မှာဆိုရင်တော့ဒေသနန္ဒီယကံပေါ့ဒါအလုံးစားလိုက်တယ်ကောင်းတဲ့ဘက်မှာကြတော့ပါလေမဟကုကုသိုလ်ကံကြီးပဲဒီတော့ဒီယောဂီဘုဂ်ကတစ်ချိန်လုံးကဒီဇန်တရားကြီးကိုသူကသိနေကြတယ်မနေ့ကခဲ့သူသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်နေတယ်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဆိုတာကဓာတိလေးပါးကိုပြည်တယ်ပြီးတော့သူကယုတ်ကြီးကိုသိသိခဲ့ဉာဏ်ကြီးကိုသိသိခဲ့တယ်အကြောင်းတရားအကျိုးတရားတွေသိသိခဲ့တယ်အကြောင်းတရားတွေကဒီယောဂဉာဏ်ကြီးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးသင်ပြီးတော့သူကဝိပဿနာရှုခဲ့တယ်ဒါပေမဲ့အဲ့ဒီဝိပဿနာပိုင်းကြီးပြည်လည်သွားတဲ့အခါမှာသူကသမထဘိန်းကိုကြောင်းမြင်ပါတယ်ဆိုလို့သူ့ကိုသမထဘိန်းကြောင်းပေးလိုက်တယ်။32ခုတာတာကိုအချိန်ခံပြီးတော့ဩတာတာကတိုင်းအစရှိတဲ့ကတိုင်းကြီးကြောင်းပေးလိုက်တယ်။ဩတာတာကတိုင်းသရုတ်တာကတော့ပေါ့ကဲအချိန်ခံမှသူကမြမဘော့ကိုလိုချင်နေဆိုတဲ့စိတ်ချမ်းပေါ်လာတယ်။မူလတုံးကတော့လက်ကြီးနတ်လောကသူကသွားမယ်ဆိုတဲ့ပုဂ္ဂိုလ်ပဲ။ဒါပေမဲ့လို့အဲ့ဒီဇာနေရက်တည်တဲ့အချိန်ခံမှမြမဘော့ကိုလိုချင်နေဆိုတဲ့စိတ်ချမ်းပြန်ပြီးတော့ကြောင်းကျိုးဆက်နေကြည့်လိုက်တဲ့အခါမြမဘော့ကိုပြန်ပြီးတွေ့ပြန်တယ်ဒီလိုတဲ့အချိန်ကကြတော့အဲ့ဒီအခါမှာရှိတယ်မူလကလက်ကြီးရောက်နေတဲ့ကံဒီကမ္မောဒ္ဒကံဖြစ်ပါလေ။ဒီကမ္မောဒ္ဒကံကဂရုကံဟုတ်သလား။ဟုတ်ဟုတ်။အာသိဏကံတော်လည်းဖြစ်ခြင်းဖြစ်နိုင်တယ်။အာသနကံတော်လည်းဖြစ်ခြင်းဖြစ်နိုင်တယ်။ဒါပေမဲ့လို့မဲကုတ်ကံတစ်ခုကဝင်လာတဲ့အချိန်ခံကြတော့ဒီမဲကုတ်ကံကဂရုကံဖြစ်သွားတယ်။ဂရုကံဖြစ်လိုက်တဲ့အတွက်ဂရုကံကနေပြီးတော့ဒီကာမောသရကံကြီးကိုနှိမ့်ချင်းသွားနေတယ်သွားမရှိဘူးလားရှိတယ်တဲ့နောက်တကံပြန်ပြီးအကြောင်းကျိုးဆက်လိုက်တဲ့အပိုင်ရောက်တော့နတ်ပြည်နလောကမရောက်ချင်ပဲဒီမတ်ပြည်ဒီမတ်လောကကိုရောက်ချင်သွားတာတွေ့ရများနေအကြောင်းလည်းမရှိဘူးလားရှိတယ်ဘာဘောမူကြီးတဲ့ကံရဲ့စွန့်ရင်အပေါ်မှာမူတည်ပြီးတော့ပြောင်းလဲသွားတယ်အဲ့ဒီအချက်ကိုတို့ကတော်တော်လေးနားလည်အောင်ရှင်းရပါတယ်ဒီခါတည်းဒီရက်နဲ့ရှင်းလို့မပြီးဘူးအကျဉ်းလေးတော့ကနေတန်းချလိုက်တာညနေ၄နာရီကြီးမပြီးဘူးဂရုကပြန်ပြောလိုက်ကိုကစွန့်နေလိုက်တယ်အကျင့်နေပဲနော် ဒီတော့ဒီကံကံရဲ့အကျိုးကိုလက်တွေနားလေကိုဆိုတဲ့အပန်းကြီးတွေကဒီပြိဿသမုပ္ပါရှုခွက်ကိုဘာမှငယ်ငယ်မရှုချင်ခဲ့ရင်တော့တော်တော်လေးဖြည့်ရှင်းရတာခက်ခဲပါလေဒီကြောင့်ရုပ်ဆက်နေတဲ့ပြိဿသမုပ္ပါသဘောတရားတွေမှာဒါပြင်ကံကခံခဲ့ပါလေဆိုရင်လင်းနာတည်းဖြစ်မှာပါလား
ဖြစ်ပါလေ
အကြောင်းညှို့ခဲ့ရင်ခုနကသမ္ပတ်ကြီးဆက်၄ပါးနဲ့ပြည့်စုံလို့အကြောင်းညှို့ခဲ့ပြန်ဆိုရင်အကျိုးဖြစ်သမဏေဆက်တကုတ်ကိုချုပ်တဲ့ကဲမယ်ဆိုရင်အကျိုးပေးနိုင်တဲ့သွားအချင်းကြတဲ့ဒီကံကြီးကြီးအကျိုးပေးပြီလားအကျိုးမပြီးတော့ဟိုအကကြဒီနေ့ဒီကံကြီးတွေတရားနာတဲ့ပုဂ္ဂိုလ်တွေဟာလည်းနောင်နာကမှမိမိတို့ကဘဝတက်ဖို့ကိုညှောင်းနေတောက်တာတယ်ဆိုလို့ရှိရင်လည်းမိမိတို့မှာသမ္ပတ်ဆက်နေတဲ့ပြည်စုံဟောင်းမှုအရေကအကျိုးလေးမိဘလူလို့ဒီကောင်းနေထူထောင်တတ်ဖို့မလိုဘူးလားလိုအပ်ပါတယ်အနည်းပါရမီမျိုးတွေကောင်းနေကိုပြည့်ရင်ကြက်တဲ့ငယ်ငယ်ချင်းကမထူ